Welcome to the Voice of America in Burmese.
Mingla nya jama shi. December 31 ရက်တောက်ကြနေ냐နှစ်သိကိုအကျိုးများပဲအတွက် VOA အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ New Zealand နဲ့ Australia နိုင်ငံပါဝင်နှစ်သိကူးပြောင်းသွားတဲ့နိုင်ငံတွေက VOA ပရိသတ်တွေကိုလည်းမင်္ဂလာညချမ်းပါလို့နှုတ်ခွန်းဆက်ပါရရှင်။ကျွန်မဆုမြတ်မော်ပါရှင်အခုညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
နှစ်တကူညချမ်းမှာမြန်မာပြည်သူပြည်သားများဘေးရန်ကင်းကြပါစေခင်ဗျာဒီနေ့ညသတင်းတွေတဲ့ဆရာနာသိမြန်မာနိုင်ငံမှာနှစ်တစ်ကြိုးစားဝဲလို့ဖို့ပြင်ဆင်ထားတာမျိုးတွေမကြားရတဲ့သတင်းတွေအတူကမ္ဘာတဝန်းနှစ်တစ်ကူညဘယ်လိုကုံဆုံးကြရလဲဆိုတဲ့သတင်းနဲ့ကိုဗစ်ရောဂါကူးစက်မှုအခြေအနေသတင်းတွေကိုကြားကြမှာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
မြန်မာနိုင်ငံအတွက်ကိုဒီမထင်မှတ်စရာအခြေအနေမျိုးစုံကြုံခဲ့ရတဲ့2021ခုနှစ်ကုန်ဆုံးမှုအတွက်နိုင်ပိုင်းသာလိုတော့တာမို့လာမယ့်ဒီ2022ခုနှစ်နှစ်သက်မှာရောဘယ်လိုအခြေအနေတွေရှိနေပါသလဲ
ဟိုပြီးတော့ဒီပြည်ရဲ့ကျေပြီးတော့ဟိုအခုရပါအလုံးရလဲပုံများတဲ့နှစ်ဖြစ်နေတာလာမယ့်နှစ်က
တရားရင်သားလက်နက်ကိုင်နဲ့နိုင်ငံရေးပါတီခေါင်းဆောင်တချို့အခုလိုတုံ့သက်ထားတာကိုခုညမှကြားရပါမယ်။အခု2022ခုနှစ်ထဲအမေရိကန်နိုင်ငံရေးမှရောဘလို့ထူးခြားမှုတွေဖြစ်ခဲ့တယ်လဲဆိုတော့နှစ်ချုပ်တုံ့သက်ချက်အထူးအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အပတ်စဉ်ထုတ်လွှင့်ပေးနေကြဒုတာဆောင်နဲ့အမေရိကန်တခွင်တိုက်ပတ်နဲ့ဤပညာအမျိုးသမီးခန္ဓာစတဲ့အစီအစဉ်တွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့ဒီနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်။အကြောင်းအရာပဲမှာမြန်မာနိုင်ငံအတွက်2022ခုနှစ်ကုန်ဆုံးပြီး2022ခုနှစ်တည်းဝင်ရောက်တော့မှာဖြစ်ပေမဲ့စစ်တပ်ကအနာသိမ်းထားတဲ့မြန်မာနိုင်ငံမှာနှစ်တစ်ကူကျူဆိုဝဲတွေလုပ်ဖို့ပြင်ဆင်ထားတဲ့တဲ့မျိုးမကြားပါဘူး။ဆရာနာသိမ်းမှုကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ရန်ကုန်မြို့နဲ့နိုင်ငံတွင်းဒေသတခြားဒေသတချို့မှာဒီကနေ့ရှိခဲ့ပါတယ်။ကြားပြည်နယ်ဒီမော့ဆိုမှာစစ်ကောင်စီကဒီနေ့တိုက်လေယာဉ်တွေနဲ့တိုက်ခတ်တိုက်ခိုက်ခဲ့တယ်လို့ပြည်တွင်းကလာတဲ့တဲ့မျိုးမှာတွေ့ရပါတယ်။ည9နာရီပောင်းဝန်းကျင်မှာရန်ကုန်မြောက်ကလာမြို့နယ်ကရဲစခန်းတစ်ခုရဲ့လက်ပစ်ဘုံနဲ့ပစ်သွားပြီးတဲ့နောက်အပြန်အလှန်တိုက်ခတ်တာတွေရှိခဲ့ပြီးရဲတွေကရက်ွက်တူတဲ့အထိဝင်ပစ်တယ်လို့ဒေသခံတူက VOA ကိုပြောပါတယ်စစ်တပ်ကအနာသိမ်းယူခဲ့တာ7လနီးပါးရှိလာပြီဖြစ်ပေမဲ့နိုင်ငံတွင်းဒေသအများပြားမှာစစ်အနာသိမ်းမှုကိုဆက်ပြီးစန့်ကျင်နေကြသလိုလက်နက်ကန်ခုခံတာတွေတိုက်ခိုက်တာတွေလည်းရှိနေသေးပါပဲစစ်ကောင်စီဘက်ကလည်းဖမ်းဆီးတာနှိမ်ပန်းနှိပ်စက်တာလက်နက်ကန်ခုခံတိုက်ခိုက်မှုအပြင်းထန်ရှိနေတဲ့ဒေသတွေမှာလက်နက်ကြီးတွေနဲ့တောင်မကရဟယင်တိုက်တရင်တွေနဲ့ပါတိုက်ခိုက်တာတွေကိုနှစ်ကုံကန်ကြီးမှာပိုးပြီးအရှိန်မြင့်လှုပ်လာပါတယ်။အာနာသိမ့်ယူခဲ့တဲ့ဖေဖော်လတရနေ့ကလေးကဆိုရင်စစ်ကောင်စီလက်ချက်ကြောင့်တေဆုံးသူ1384ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကညီဆောင်ဆောင်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူပေါင်းကလည်း8300ကျော်ရှိတယ်လို့ ABB ကပြောပါတယ်။စစ်ကောင်စီဘက်ကတော့ ABB ကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာလုံခြံချက်ကားထားတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ကမ္ဘာတဝန်းနိုင်ငံများပြားမှာ2022နှစ်တစ်ကြိုးစားဝဲတွေမလုပ်ဘဲပြဖြတ်ထားပေမဲ့အမေရိကန်နဲ့ဩစတြေးလျလိုနိုင်ငံတချို့မှာတော့အကန့်အသတ်နဲ့နှစ်တစ်ကြိုးစားဝဲတွေလုပ်ကြပါရယ်အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်သူနဲ့တေဆုံးသူအရေအတွက်တကြောပြန်မြင့်တက်လာနေတဲ့ကြားမှာပဲနိုင်ငံတော်ကမျိုးကြီးတချို့မှာနှစ်တစ်ကြိုးဝဲတွေလုပ်ဖို့ပြင်ဆင်နေကြတာပါအမေရိကန်ကနှစ်တစ်ကြိုးစားဝဲတွေမှာအကြီးဆုံးလို့ဆိုရမယ့် New York Times Square နှစ်တစ်ကူးဝဲကိုလူ1000ခွဲအထိပါဝင်ခွင့်ပေးထားပြီးလာတဲ့လူတွေအနေနဲ့ကာဝစီထိုးပြီးကြောင်းအထောက်ထားပြကြရမှာဖြစ်တယ်လို့နှာခေါင်းစည်းတထားကြရမှာဖြစ်ပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအောင်မြင်မှုတချို့ရထားတဲ့နယူးဇီလန်နိုင်ငံမှာလည်းနှစ်သစ်ကြိုးပွဲလုပ်ခဲ့ကြတယ်လို့ဩစတြေးလျနိုင်ငံကစစ်တီနဲ့မဲလ်ဘုန်းလိုမျိုးကြီးတွေမှာလည်းနှစ်သစ်ကြိုးစုပွဲတွေလုပ်ခဲ့ကြပါတယ်။ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံမှာတော့မှနှစ်သစ်ကြိုးပွဲလုပ်ဖို့ပြင်ဆင်နေပြီးပျုံယန်းမြို့တော်ကခင်အီဆွန်းရင်ပြင်မှာနှစ်သစ်ကူးချိန်ညတကောင်မီးရှို့မီးပြန်ပစ်ပေါက်ကြိုးစုဆင်ဆင်ထားပါတယ်။ဒေါနစင်နှစ်တကူပွဲတော်တွေကိုမနစ်ကနဲ့မတူပဲစီစီကာကာလုခွင့်ရဖို့မျှော်လင့်ခဲ့ကြပေမဲ့လည်းအိုမီကရွန်ဗီဇမျိုးကွဲကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုအရှိန်မြင့်နေတာကြောင့်ကမ္ဘာနိုင်ငံအများပြားမှာနှစ်တစ်ကိုစူဝေးကြိုဆိုဖို့အခွင့်အလမ်းဆုံးရှုံးသွားကြရပါတယ်။ဒီလိုနိုင်ငံမှာဂျာဇာဘီနေကပြည်တွင်းမှာတင်ကိုဗစ် -19 ရောဂါကူးစက်သူပေါင်း166ယောက်ရှိခဲ့ပြီးပြည်ပကနေကူးစက်လာသူက29ယောက်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ပါတယ်။နောက်ထပ်မြန်မာအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ညူဒီလီမြို့တော်မှာတရက်ကိုကိုဗစ်ရောဂါကူးစက်သူပေါင်း1300ကျော်တိရှိလာနေတယ်လို့ကူးစက်သူအခြေအတွက်အလင်းမြန်တိုးလာနေတာကြောင့်အစိုးရကအဝါရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်မှာတောက်ကြာနေကကိုဗစ်ရောဂါကူးစက်သူအခြေအတွက်1961ယောက်ထပ်တိုးလာကြောင်းကူးစက်နှုန်း 10.3% ခန့်လို့ရှိတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတမတ်ထားတဲ့အမြင့်ဆုံးကူးစက်မှုနှုန်း 900 ခန့်လုံးထက်နှစ်ဆကျော်ပိုများနေပါတယ်။တောင်ကိုရီးယားမှာဒီကနေ့ကိုဗစ်ကူးစက်သူအရေအတွက်ရေတောင်ဆရာကျော်ရှိခဲ့ပြီးလူချင်းခောက်ခွာခွာနေထိုင်ရေးဆိုင်ရာအပြင်းထန်ဆုံးကန့်သတ်ချက်တွေကိုနောက်သတင်းနှစ်ပတ်ဆက်ထားသွားမယ်လို့တာဝန်ရှိသူတွေကပြောပါရယ်။ကမ္ဘာတဝန်းနိုင်ငံများပြားမှာ Omicron visa mugwe coronavirus po, piena kusa de andregale, tima nizeshi bi, Omicron ha, kusa mu tsunami, lanyitku pilani nelu, kaba jamaifu at wrechuga, three beta vare. Ukraine is a madema muri yoja on lupu, American tamana Joe Biden ga, Rasatamana Vladimir Putin go, taidunga vare, Tadabiniga, meaning azeza, telephone set the Joso Jane, tamana Biden ga, ilu taidunga, alu, tamana impuoga, piovare. Ukraine is a ma, Russia tapu, Tom Omyazo, Tatar and Badabi, Tamara Pudinga, Kadizaga Kanga Mama, Yogera, Mashi Hulu, American Suyapwe, a Chilean Tawan Shidu Duga, Yobare. Ukraine will Russia, Norjain, Chujo Mesuye, American and Mami Dibaga, Kaima Tubian Dom Esura, Tamara Baitanga, Shishinalin Yoga Elu, Emilio Bioguya, Jensakiga, Tubian Yakuma, Yotabare. Ukraine will Russia, Chujoye, American and Mami Dunine. Internet, Siway Dankamuri, Russia, Bo, Tama Domelu, Tamara Baidanga, Tamara Pudding with three bigger jaw, Russia, Suya, Tidenta wants you to do Ga, Trinobu, Jobare. I loom you, Danka, Yeju Mesuye, American and Russia just a Sanye, Loma, Tijai Domelu, Tamara Pudding Bagale, Jambi, three bigger bare. Russia and Aye Lunzu Yego, Americana, Amaganya, Bibu Dre, Russia and Zama, not Nadi Sajo, Nidu, Puanine, Russia Bagu, Chain Yere, Lenadri Machabune. Tapuarigu, Mushib Yamu, Rashaning, three bait habare. American Vidazuma, Omicron virus, Po, Pobido, Kusa, Kanya, Dude, Yuji Maro, Kalingeri, and Miazum Kinivare. American Nangadwan, Kalingeri, Yedu, and Yabja, Omicron virus, Po, Kusa, Kanabi, Seyung Tadu, Yedu, Yabiani, Yelu, Jama Yetau, and Shiduriga, Piotabar, Kamya.
နောက်ဆုံးရမြန်မာနိုင်ငံကတရင်တွေကိုကိုကြွကြွတင်ပြညာပေးခဲ့တာပါရှင်။ VOA မြန်မာဘာသာရေးအစီအစဉ်တွေကိုညစင်နိုင်အထိလိုင်းတို့32 မြောင်းလေးမထားတဲ့အခြေအနေမျိုးစုံဖြစ်ခဲ့တဲ့နှစ်ကုံဆုံးဘုကတော့နိုင်ပိုင်းမဲ့လူပါတော့တယ်။မကြာခင်ရောက်လာတော့မဲ့2022ခုနှစ်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာနိုင်ငံရေးပြန်ဆိုင်မှုတွေပိုပြီးတော့ပြင်းထန်လာမဲ့အလားအလာတွေမြင်ရပြီးတော့ငြိမ်းချမ်းရေးကိုမျှော်မှန်းလို့မရနိုင်သေးဘူးလို့တာရင်သားလက်နက်ကိုင်အဖွဲ့နဲ့တာရင်သားပါတီခေါင်းဆောင်တချို့ကတုံ့သက်ပါတယ်။ရှာကုံကလ
ဆန်းကျင်ဘက်ကတော်တွေပြစ်ခတ်နေနေတာတွေဖန်စီတာတွေစက်ဖြတ်တာတွေမိရှို့တာတွေဒေသအနှံ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြမပြည်သူတွေဟာကြမ်းတမ်းခတ်ခဲတဲ့နေ့တစ်နေ့ကိုဖြတ်သန်းခဲ့ကြတာပါလာမယ့်နှစ်သက်မှာလည်းမြမနိုင်ငံရဲ့အခြေအနေဟာလုံဆွမ်းမှုပြင်းထန်မဲ့နေ့ဖြစ်ရှုမြင်ကြောင်းNCA
ပေါ်မူကြီးခေါကကအခုလိုပြောပါတယ်။အားလုံးကြားထားတာတော့ကမာတီရဲ့2020ကတော့ရင်ဆွဲပွဲသူလည်းမနိုင်ကိုလည်းမနိုင်အပြင်းထန်တဲ့လွန်ဆွဲပွဲဖြစ်နေလို့ခံမှန်းကြလာတော့ရှေးမိတ်ပေါ်ကမြန်ဆိုင်မှုကဟိုပြင်းထန်နိုင်တယ်။တော့တစ်ဖက်ကလည်းလက်ရှိအပေါ်ကြီးရနေတဲ့ရှေးကောင်စီကအခြေအနေရရပေါ်လေနိုင်ပန်တမန်ကြီးနိုင်ငံတကာကြီးဒီတွင်းကြီးအကုန်လုံးချုပ်ပြီးတော့အလှည့်ကြောင်းတစ်ခုအနေန ီးတော့ဟိုအခုရပါအလုံးရလဲပုံများတဲ့နှစ်ဖြစ်နေတာလာမယ့်နှစ်က
မချောင်းဤနာကိုအသုံးပြုရမှာစစ်ကောင်စီဘက်က2021ခုနှစ်မှာပြင်းထန်တဲ့နှီးရီကိုအသုံးပြုထားတာကြောင့်2022ခုနှစ်မှာတော့အကျဉ်းသားတွေလွတ်ပြေးလာလို့နိုင်ငံရေးငြိမ်းချမ်းရေးတွစ်ဆုံဆွေးနွေးလာလို့တဏ္ဍာရေးရပြန်လည်ချင်းကပ်တာလို့ပျော်ပြောင်းတဲ့နှီးရီသုံးလာနိုင်ကြောင်းလည်းတွက်ဆပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ထွေထွေထွေမူဦးဆိုင်လိပ်ကတော့2022ခုနှစ်မှာငြိမ်းချမ်းရေးကိုဦးတည်တဲ့အနေအထားမမြင်သေးကြောင်းသုံးသပ်ထားပါတယ
်။တစ်ခုလုံးကိုခြုံပြောမယ်ဆိုလို့ရှိရင်တော့ငြိမ်းချမ်းပြီးတော့မှဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်နိုင်မဲ့အနေအထားဒီမိုကရေစီထွန်းကားပြီးတော့မှဖက်ဒရယ်ကိုဦးတည်တဲ့အနေအထားတွေကတော့အခုအချိန်ထိအရေးအယောင်မတွေ့ရသေးဘူးလို့သုံးသပ်လိုပါတယ်
။လက်ရှိအချိန်မှာစစ်ကောင်စီအနေနဲ့ NCA ပြည်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနောက် NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ထောက်ခံမှုကိုအပြည့်အဝမရသေးသလိုတချို့တိုင်းဒေသလက်နက်ကိုင်တွေ PDF အဖွဲ့တွေနဲ့လည်းဒေသအနှံ့တိုက်ပွဲတွေဖြစ်ပွားနေကြောင်းလည်းထောက်ပြပါတယ်။ပြည်ရင်းပြပအထွေထွေတင်းမာမှုတွေကြောင့်လည်းငြိမ်းချမ်းတဲ့အခြေအနေကိုဥမတီနိုင်တာဖြစ်ကြောင်း အခုလိုဆက်ပြောပါတယ
်တကယ်မှာစစ်ကောင်စီကငင်းငိုင်းလုပ်မယ်ငင်းငိုင်းအပြီးပွင့်နေခံစားဖို့ညှော်လင့်ပါတယ်ဘလို့ပဲပြောလူတို့ရဲ့ပူပေါင်းပါဝင်မှုနဲ့လူတို့ရဲ့ယုံကြည်အားကိုးမှုကဘလို့မှရှိမနေသေးဘူးဆိုတော့ဒါလက်တွေ့မြင့်တွေ့တယ်လေနောက်နိုင်ငံတကာရဲ့ PR ကုလသမဂ္ဂနဲ့ EU လိုဖွဲ့စည်းမျိုးကတောင်မှပဲဒါဒုက္ခရေးကျူးလွန်ဖောက်ပြမှုတွေရတန်းကရက်ဖို့အမျိုးမျိုးတောင်းဆိုပြီးတော့ PR ကြီးလည်းပေးနေတယ်ဒါပေမဲ့တစ်ဖက်မှာစစ်ကောင်စီအနေနဲ့အလျှော့ပေးလိုတဲ့ပုံစံမျိုးလည်းမရှိဘူးလေအဲကြောင့်မလို့ဒီတင်းမာမှုတွေအထွေထွေသောဖြစ်ပေါ်နေမှုတွေကဝတ်တိုင်မှုတွေဒီတက်မကပြင်းထန်ပြီးတော့မှစိတ်မနိုင်စိတ်မရတဲ့ fail state ဆိုတဲ့ဟိုကြာရှုံးနိုင်ငံအနေထားဘက်ကိုဥတီသွားနိုင်တယ်လို့ပဲမြင်ပါတယ
်။လောလောဆယ်မှာစစ်ကောင်စီဟာအာဏာသိမ်းမှုကိုစတင်တဲ့ BF အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေသလို NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF အပြည့်မရက်သေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ။
ဒါကတော့နှစ်သက်ထဲမှာဖြစ်လာနိုင်တဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေကိုတိုင်းရင်းသားကောင်းဆောင်တို့သုံးသပ်ထားကြတာပါရှင်။အခုပြီးဆုံးတော့မဲ့2022ခုနှစ်ထဲထူးခြားမှုတွေဖြစ်ခဲ့တာကတော့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူး။ American ပြည်ထောင်စုမှာလည်းသမရဒစ်တက်လာတာအပါအဝင်ထူးထူးခြားခြားကိစ္စတွေအများကြီးဖြစ်ခဲ့ပါတယ်။အစိုးရတရရည်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်ရေးဥပဒေချမ်းတွေကိုလွတ်တော်မှာအတည်ပြုချက်ရနိုင်ဖို့တခါဒီလွတ်တော်အစအဦးတွေကိုဝင်ရောက်စီးနင်းတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့သမရဟောင်းကိုအရေးယူနိုင်ဖို့စတဲ့ကိစ္စတွေကအမေရိကန်နိုင်ငံရေးမှာအခုနှစ်ထဲမှာလွှမ်းမိုးနေခဲ့ပါတယ်။နိုင်ငံတကာမှာလည်းအမေရိကန်ရဲ့ဥဆောင်မှုအခန်းကဏ္ဍပြန်ရဖို့အတွက်သမရဘိုင်ဒန်အစိုးရကကြိုးစားနေပါတယ်။ဒီလိုမျိုးအမေရိကန်နိုင်ငံရေးနဲ့ပတ်သက်တဲ့ကြိုးပမ်းမှုတွေကိုနှစ်ချုပ်အထူးအစီအစဉ်ဖြစ်တဲ့ဦးသိန်းထိုင်ဦးတင်ပြထားပါတယ်ရှင
်။2021ခုနှစ်နိစံအမေရိကန်နိုင်ငံရေးမှာအမေရိကန်ပြည်သူတွေနဲ့နိုင်ငံရေးကောင်းဆောင်တွေအာရုံစိုက်ခဲ့တဲ့ကိစ္စတစ်ခုကအမေရိကန်ပြည်ထောင်စုရဲ့မဲပေးခွင့်ပါ။သမ္မတဘိုင်ဒန်ဦးဆောင်တဲ့အစိုးရတစ်ပေါ်ပေါက်လာတဲ့အချိန်ထဲမှာအမေရိကန်ပြည်သူတွေဘလို့မဲပေးတယ်လဲ။မဲပေးခွင့်ကတ်သက်တာတွေနဲ့မဲမတမာမှုတွေကိုကင်တွယ်ဖို့ကိစ္စဒီမိုကရေစီလုံထုံးလုံးနီးဒါတွေကိုအမေရိကန်နိုင်ငံရေးအတိုင်းဝိုင်းကြားမှာပြင်းပြင်းထန်ထန်ဆွေးနွေးညှင်းခုန်ခဲ့ကြပါလေ။ဒီကောင်ပွဲလုံထုံးလုံးကြီးညင်ပွားမှုတွေလွတ်တော်တကားရှိရောက်လာခဲ့တဲ့နှစ်လို့တောင်မှပြောရမှာပါလူနည်းစုတွေရဲ့မဲပေးခွင့်ကိုကန့်သတ်တဲ့ Republican Party ဝင်တွေရဲ့ဥပဒေကြမ်းကိုအထမမြောက်ကန့်ကွက်ဟန်တာတဲ့အနေနဲ့ Texas ပြည်နယ်ကဒီမိုကရက်အမှတ်50ကျော်ဇူလိုင်လအတွင်းသူတို့ပြည်နယ်ကနေ Washington မြို့တော်ကိုစစ်တပ်တင်းရှောင်ခဲ့ကြပါတယ်သမ္မတဒေါ်နယ်ထရန့်ကလည်းရွေးကောက်ပွဲမှာမဲမတမာမှုတွေကြောင့်သူရှုံးခဲ့တာပါဆိုပြီးတက်တဲ့အထောက်အထားမရှိပဲတဆိုင်မှမပြောနေခဲ့တာပါတချိန်တည်းမှာအမေရိကန်ပြည်ထောင်စုတဝန်းမှာပြည်နယ်19ပြည်နယ်မှာမဲပေးခွင့်တွေကိုကန့်သတ်တဲ့ဥပဒေ33ခုပြဋ္ဌာန်းခဲ့ပါတယ်မဲတွေကိုဘယ်လိုကင်တွယ်မလဲရေတွက်မလဲပြည်နယ်တွေကပဲကိုယ့်ဘာသာကိုဆုံးဖြတ်ဖို့လုပ်ပိုင်ခွင့်ပေးဖို့အမေရိကန်တရားရုံးချုပ်ကလည်းဇူလိုင်လထဲမှာဆုံးဖြတ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုက2020မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကြောင့်ဒီနေရာမှာပုံမတင်ကြတဲ့ဥပဒေတွေပြဋ္ဌာန်းဖို့ပြင်ဆင်ခဲ့တာဆိုပြီးလေလာသူတွေကသုံးသပ်ပါတယ်
2020ရေကောက်ပွဲတုန်းကဆိုရင်အမေရိကန်မှာနှစ်ပေါင်းတရာအတွင်းမှာမဲပေးတဲ့သူရေအတွက်အများဆုံးရှိခဲ့ပါတယ်ကာယောဂါကြီးဖြစ်နေတာကြောင့်စားလိုက်ကနေပြီးတော့မဲပေးခွင့်ကိုတိုးချဲ့ခွင့်ပြုခဲ့တဲ့အတွက်တမ်းမောင်းများစွာသောပြည်သူတွေကစားလိုက်ကနေမဲပေးခဲ့ပါတယ်ဒါပေမဲ့2020မှာဒီလိုမဲပေးခဲ့တဲ့အဖြေကိုတိခဲ့ရတယ်လို့ပဲမဲပေးခွင့်ကန့်သတ်တာတွေလည်းရှိလာပါတယ်အမေရိကန်တဝမ်းမှာရုပ်ဆိုးအကြီးတန်းနဲ့တံပြန်လှုပ်ဆောင်မှုတွေကိုတွေ့လာရပါတယ
်ပြည်နယ်အစိုးရတွေအနေနဲ့မဲယုံလုံးကြုံရေးတင်းတင်းကြပ်ကြပ်တိုးမြင့်ဆောင်ရွက်ဖို့မဲခက်ပြားတွေကိုပုံပြည့်စီစစ်ဖို့Republican Party ဝင်တွေကလိုလားပါတယ်ဒီလိုမဲပေးခွင့်တင်းကျပ်တဲ့ဥပဒေကိုသမ္မတဘိုင်ဒန်အစိုးရနဲ့ဒီမိုကရက်တစ်ဘက်ကလက်မခံပါဘူးဥဆောင်ဆန့်ကျင်ခဲ့ကြပါတယ်အမေရိကန်ပြည်သူတိုင်းလွတ်လွတ်လပ်လပ်မဲပေးခွင့်ရှိရမယ်လို့အဓိကထားပြောဆိုခဲ့ပါတယ
This is about the American people's right to vote unfettered
ဒါဟာအမေရိကန်ပြည်သူတွေကန့်သတ်ချက်မရှိမဲပေးခွင့်နဲ့စိုက်မာတယ်ဒါဟာပြည်သူတွေအတိတ်တည်းရှိရှိမဲပေးပိုင်ခွင့်ရှိရေးပါဘာလို့လဲဆိုတော့အမေရိကန်တွေမဲပေးပိုင်ခွင့်ရှိသလားမရှိဘူးလားဆိုတာဘယ်သူကမှငြင်းနေတာမဟုတ်ပါဘူးအခုဟာကပြည်သူတွေတကယ်ပဲမဲပေးခွင့်ရှိသလားမရှိဘူးလားဆိုတာပ
ါဒါပေမဲ့လည်းမဲပေးခွင့်ကန့်သတ်တဲ့ဥပဒေကိုတံပြန်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ရေးမှာတော့ဒီမိုကရက်တစ်အနေနဲ့အခက်အခဲတွေရှိခဲ့ပါတယ်အထက်လွှတ်တော်မှာအမတ်ဦးရေမဆိုးစလောက်အနေငယ်ပဲကပ်ပြီးအသာစီးရထားတဲ့ဒီမိုကရက်တစ်ဖို့ဥပဒေတည်ပြုနိုင်ရေးဆိုရင် Republican Party ဝင်10ဦးရဲ့ထောက်ခံမဲ့ရဖို့လိုပြီးဒီကိစ္စကအထမမြောက်ခဲ့ပါဘူး။အာရီဇိုနာပြည်နယ်တရားသူကြီးချုပ်မက်ဘော်နိုဗစ်ကမဲပေးခွင့်စီမင်းတင်းကျပ်ထားကို အခုလိုခုခံကာကွယ်ပြောပါတ
ယ် measures are designed to provide order and
ဒီလုံဆောင်ချက်တွေဟာစီးစနစ်ကျနာဖို့ရွေးကောက်ပွဲအပေါ်လုံခြုံမှုနဲ့ယုံကြည်မှုရှိဖို့ဖြစ်ပါတယ
်ရွေးကောက်ပွဲမဲပေးတဲ့ကိစ္စကိုဖက်ဒရယ်အစိုးရကစီမံခန့်ခွဲတာမျိုးမဖြစ်သင့်ဘူးဆိုပြီး Heritage Foundation က Hans von Spanskowski တို့လို conservative သူတွေဒီတွေကလည်းသုံးသပ်ပါတယ
် The states are each responsible for running their elections This bill
ဒီနေ့တစ်ခုချင်းစီကရွေးကောက်ပွဲကိုစီမံခန့်ခွဲကြရမှာပါHR1 ဥပဒေမူကြမ်းလိုလွှတ်တော်မှာဒီမိုကရက်တစ်ကမဲခွဲအတည်ပြုဖို့ကြိုးပမ်းနေတဲ့ကိစ္စဟာနိုင်ငံတော်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုဘိုးဆွေရကထိချုပ်မဲ့အစီအစဉ်ဖြစ်ပါတယ်။ဒီအထက်မှာပြည်내ဆွေရတွေကပြတ်ထန်းတဲ့ရွေးကောက်ပွဲသမားသမတ်ရှိဖို့လုံခြုံစိတ်ချဖို့ဆိုင်ရာကိစ္စတွေကိုဖယ်ရှားပြစ်မဲ့ကြောင်းလဲမှုတွေပါဝင်ပါတယ်
။ထောင်ထဲကြီးတဲ့ပြည်သူ့အခွင့်အရေးတကျလှူရှားသူတွေရွေးကောက်ပွဲဆိုင်ရာပြုပြင်ကြောင်းလဲမှုတွေလုပ်ပေးဖို့တင်းကျပ်တဲ့ဥပဒေတွေပြတ်ထန်းတာကိုကန့်ကွက်ဖို့အခုလောက်တွင်ဝါရှင်တန်မြို့တော်မှာခြေတက်တောင်းဆိုခဲ့ကြပါတယ်။ဒီကိစ္စကိုလွတ်တော်မှာမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်တစ်နိုဝင်ဘာလအတွင်းထပ်မံကြိုးပမ်းခဲ့ပေမယ့်မအောင်မြင်ခဲ့ပါဘူး။ဒီမိုကရက်တစ်လိုလားတဲ့ရွေးကောက်ပွဲမဲပေးခွင့်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်မယ့်အနေအထားဟာ2022ခုနှစ်ဂျာကာလာရွေးကောက်ပွဲတွေနီးကပ်လာတဲ့အချိန်တိဖြစ်နိုင်ခြေတိမ်နေသောပါပဲ။မဲပေးခွင့်ဆိုတဲ့ကိစ္စကအမေရိကန်ပြည်တွင်းနိုင်ငံရေးမှဆယ်စုနှစ်တွေအတွင်းပထမဆုံးအချိန်ကြီးကြပ်ငင်းခုန်လာခဲ့တဲ့ကိစ္စတခုလည်းဖြစ်ပါလေ2020ခုနှစ်အတွင်းအမေရိကန်လွှတ်တော်ကိုပြန်ကြည့်ရင်ရွေးကောက်ပွဲရလဒ်ပေါ်ညင်းပွားတဲ့ပုံကံမှုသမ္မတကိုရည်ယူနိုင်ရေးလှုပ်ဆောင်ချက်တွေအခြေခံဆောက်အုံနဲ့ကိုဗစ် -19 ကာကွယ်ရေးအစိုးရသုံးစိတ်ဥပဒေပြုရေးကြိုးပမ်းချက်တွေကအချိန်တော်တော်များများကိုလွှမ်းမိုးနေခဲ့ပါလေသမ္မတဂျိုးဘိုက်ဒန်ရဲ့တည်ထောင်ပထမနှစ်အတွင်းကြီးမားချက်ကြီးမားတဲ့ဥပဒေကြမ်းတွေတည်ပြုနိုင်ရေးလွှတ်တော်အမတ်တွေဆွေးနွေးနေချိန်မှာပဲကိုဗစ် -19 ကရောဂါကြီးရဲ့ကူးစက်မှုအန္တရာယ်ကိုလည်းတိုင်းပြည်နေရာအနှံ့မှာရင်ဆိုင်ခဲ့ရတာပေါ့2020ခုနှစ်ဇန်နဝါရီလ6ရက်သမ္မတဟောင်းဒေါ်လေထွန်းကိုထောက်ခံသူတွေဒီကော့ဘွေရလဒ်ကိုမချေနှက်လို့သူ့တော်ကိုဝင်သိမ်းခဲ့တဲ့ဖြစ်ရပ်ကအမေရိကန်သမိုင်းမှာနှစ်ပေါင်း200အတွင်းပထမဆုံးအကြိမ်ပေါ်ပေါက်ခဲ့တာပေါ့
To see folks American citizens take to their capital and
အမေရိကန်ပြည်သူတွေကပဲလွှတ်တော်အဆောက်အုံကိုဝင်စီးနင်းခဲ့တယ်။နှောက်ယှက်ခဲ့ကြတယ်။ငြင်းချမ်းစွာအာဏာလွှဲပြောင်းရေးပဲဖြစ်မယ်လို့ယုံကြည်တွတ်ဆခဲ့ကြပြီးအဲဒီကိစ္စကိုလေ့လာနေတဲ့ကျွန်တော်တို့မျက်လုံးတွေကိုကျဲ့သွားစေတဲ့အာအသစ်စရာကိစ္စဖြစ်ခဲ့ပါတယ်။ကျွန်တော်တို့အတွက်တည်းမဟုတ်ပါဘူး။ဒါမျိုးဒီနေရာမှာဘယ်တော့မှမဖြစ်နိုင်ပါဘူးလို့တွေးထားတဲ့အမေရိကန်နိုင်ငံသားတွေအားလုံးအတွက်ပါဟုတ်ပါတယ်တခြားနိုင်ငံတွေမှာကျွန်တော်တို့တွေ့ဘူးပါတယ်ဒီမိုကရေစီဖြစ်ပေါ်လာစနေရာတွေမှာကြဆုံသွားကြတာကျွန်တော်တို့မြင်ခဲ့ဘူးပါတယ်ဒီမှာတော့ဒါမျိုးတစ်ခါမှမတွေ့ခဲ့မိဘူးပါဘူးညာ
ဒီလိုလွတ်တော်ဆောက်ဝင်စီးနင်းခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့ပဲသမ္မတဟောင်းဒေါ်လင်ထရန့်အပေါ်မှာတမိုင်းမှာအရင်ကမဖြစ်ခဲ့ဘူးတဲ့ဒုတိယအကြိမ်ထက်ရေးယူတရားစွဲဖို့ကိစ္စပေါ်ပေါက်ခဲ့ပါတယ
်ဟောဂျန်ထရန့် B and he is hereby
time လေးဖေဖော်ဝါရီလမှာတော့သမ္မတဟောင်းထရန့်ကိုဆွဲဆိုထားတဲ့အမှုတွေကပုံကန်ထားကြောက်မှုဖြစ်အောင်သွေးထိုးလုံးစော်တဲ့အမှုအပြစ်မရှိတဲ့အကြောင်းအထက်လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲတောင်ပိုင်းပြည်နယ်ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲနောက်တစ်ချိန်ကျင်းပတဲ့အချိန်မှာဒီမိုကရက်ပါတီကိုယ်စားလှယ်ကအနိုင်ရလိုက်တဲ့အတွက်လွှတ်တော်မှဒီမိုကရက်အမတ်အများစုကအသာစီးနဲ့လွှမ်းမိုးသွားပါတယ်။2020ခုနှစ်အတွင်းအမေရိကန်လွှတ်တော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးပြန်လည်ဦးမော်လာအောင်ဒေါ်လာဘီလျံနဲ့ချီသုံးဆွဲရေးအကူအညီပေးရေးထောက်ပံ့ရေးဥပဒေကြမ်းတွေကိုတော့ဒီမိုကရက်ရောရီပါဘလီကန်ရောပါတီအင်းရဲ့စလုံးကထောက်ခံခဲ့ကြပါပြီ။ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကလေးလာသုံးသက်သူကိတ်ဘာဂတ်ကအခုလိုပြောပါတယ
်။ The amount of the breadth and scope
of ဥပဒေတွေအရအသုံးပြုရမယ့်ငွေကြေးပမာဏအကျယ်ဝန်းတဲ့နယ်ပယ်ကအကောင့်ထယ်ဖို့အတွက်တိတ်ကိုကြီးမားလွန်းလာပါတယ်။ကာယောဂကူးစက်မှုတွေကြောင့်လွတ်တော်အမတ်တော်တော်များများဝါရှင်တန်မြို့တော်မှာရှိမနေတဲ့အချိန်ဒီမှာပဲအ мян ဆုံးအတည်ပြုလိုက်ကြတာပါ
။စနက်ကင်ဆောင်ခွင့်ထိချုပ်ရေးကိစ္စလူဝင်မှုကြီးကြပ်ရေးနဲ့မဲပေးခွင့်ခွင့်ရေးကိစ္စတွေမှာ Republican တွေဘက်ကအထမမြောက်အောင်ချိန်ဆဟန်တာနေတာကိုကြော်လွှားဖို့ကြိုးစားရမှာတော့ Democrat Party အမတ်တွေအနေနဲ့လိုအပ်တဲ့မဲရည်အတွက်ကိုမရခဲ့ပါဘူး။ဥပဒေပြည့်ရေးအတွက်ထဲလွတ်တော်အတွင်းကစီမင်းစည်းကမ်းတွေကိုပြောင်းလဲသင့်ပြီဆိုပြီးတော့လေ တချို့ကပြောဆိုထောက်ပြကြပါတ
ယ်။ A piece of legislation to pass under normal order, under regular order, it requires
ပုံမှန်အခြေအနေမှာဥပဒေတစ်ခုအတည်ပြုဖို့ဆိုရင်ပုံမှန်မဲပေးကြတယ်။သမယိုးကြအမတ်ရေအတွက်90နဲ့သမဲတာရင်အတည်ပြုနိုင်လဲဆိုတာမျိုးမဟုတ်တော့ဘဲအထက်လွှတ်တော်အမတ်60ရဲ့6ခံမှုရဖို့လိုပါတယ်။ဒီလိုဟန်တာပိတ်ပင်တာအချိန်ဆွဲတာတွေကိုမကြော်နိုင်ဘဲနဲ့တော့ဖွဲ့စည်းပုံအရအချိန်ဆိုင်နိုင်အောင်ခွင့်ပြုထားတာတွေကိုမဖြတ်သိမ်းမနဲ့မကြိုးစားဘဲနဲ့လူတွေလွတ်လပ်ကူကူမဲပေးနိုင်တဲ့မဲပေးခွင့်ကိုထောက်ခံတဲ့အထိတ်တွေပြေးသွားတဲ့ဥပဒေမျိုးတွေကိုအမေရိကန်အထက်လွှတ်တော်မှပြဋ္ဌာန်းနိုင်ဖို့သိတ်ကိုခက်ခဲပါတယ
်။ပြည်ထောင်ဘိုင်ဒန်ဆိုပြတဲ့ဒေါ်လာထရီလန်နဲ့ချီသုံးဆွဲမယ်။အခြေခံစောက်ဦးနေမွန်မှန်ရေးပါဝင်လူမှုထောက်ပံ့ရေးတွေတိုးပြီးမယ်။ Build Back Better စီစဉ်နေကတော့တိုးတက်မှုတွေရှိလာပါတယ်။အခြေခံစောက်ဦးမွန်မှန်ရေးဒေါ်လာ 1.2 ထရီလီယံသုံးဆွဲမဲ့ဥပဒေချမ်းကိုနိုဝင်ဘာလမှာပါတီကြီးနဲ့စလုံးကသဘောတူခဲ့ကြပါတယ်။နောက်ထပ်ဒီရက်ပို့ပြီးကြီးမားတဲ့လူမှုထောက်ပံ့ရေးတွေတိုးပေးရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုကင်တွယ်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုကလေးသူငယ်တွေကိုစောင့်ရှောက်ရေးအတွက်ပို့ပြီးတော့တိုးပေးရေးဥပဒေချမ်းကိုထောက်ခံမှုအတွက်တော့အတည်ပြုနိုင်အောင်အချိန်နဲ့ဆွေးနွေးနေရဆဲဖြစ်ပါတယ်။ Republican တွေကဒီအချိန်မှာလူမှုထောက်ပံ့ရေးသုံးစိတ်တိုးပေးမဲ့ဥပဒေချမ်းကအကုန်ကြသိမ့်များလွန်ပြီးငွေကြေးဖောင်းပေါမှုတွေပေါ်လာအောင်တွန်းအားပေးသလိုဖြစ်နေမယ်ဆိုပြီးကန့်ကွက်ကြပါလေ။ဒီမိုကရက်တွေကတော့ဥပဒေကိုတည်ပြနိုင်အောင်မဖြစ်မနေဆက်လုပ်မယ်ဆိုပြီးပြောဆိုနေပါတယ်။လူမှုထောက်ပံ့ရေးသုံးစိတ်ဒိုးပေးမဲ့ဥပဒေကြမ်းအား2022ခုနှစ်အတွင်းဒီမိုကရက်အမတ်တွေဥပဒေပြုနိုင်အောင်ကြိုးစားနေတဲ့နောက်ဆုံးဥပဒေဖြစ်ပါလေ။လာမယ့်နှစ်ဆန်းမှာတော့2022ခုနှစ်လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲတွေကိုပဲလွှတ်တော်အနေနဲ့အာရုံစိုက်ဖို့ရှိနေပါလေ။နိုင်ငံတကာမျက်နှာစာမှာတော့အမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုခန်းကဏ္ဍပြန်လည်ရယူမယ်ဆိုပြီးသမ္မတဂျိုးဘိုက်ဒန်ကသူ့အစိုးရတာဝန်စပြီးယူချိန်မှာပဲအခိုင်အမာပြောဆိုခဲ့တာပါအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒမှာစီးရေးအင်အားကိုသုံးလာတဲ့သံတမန်ရေးနည်းလမ်းကိုအဓိကအသုံးပြုသွားမယ်ဆိုပြီးခရီးပေပြောဆိုထားပါတယ်ဒါပေမဲ့လည်းဩဂုတ်လအတွင်းအာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေ POP ရဲ့ဆုတ်ခွာခဲ့ရတဲ့ကိစ္စကအမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့သမ္မတတံပထမနေ့အတွင်းအကြီးမားဆုံးကြာဆုံးမှုဆိုပြီးလေလာသူတွေကရှုမြင်ကြပါတယ
်။ Terrorism has intensified and the
the Taliban ဝါရပြန်ပြီးတော့ဥမော့လာပါတယ်။ Taliban တွေအာဏာပြန်ရပြီးပိတ်ဆို့တံခတ်မှုတွေရှိလာတာကြောင့်အာဖဂန်မှာလူသားချင်းစာနာထောက်ထားမှုအချက်အလက်တွေလည်းရင်ဆိုင်နေရပါတယ်။လူတွေအများကြီးအငတ်ပေးဆိုက်လာနိုင်ပါတယ်။ American တပ်တွေဝရုံသုံးကဖျို့ဖျဲဆုတ်ခွာသွားခဲ့တာနဲ့အများကြီးဆက်ဆက်တဲ့ကိစ္စတွေလို့ကျွန်တော်ထင်ပါတယ်။
အာဖဂန်ကလည်းတက်တီးဆုတ်ခွာခဲ့ရတာသမ္မတဘိုင်ဒန်အစိုးရရဲ့အရှိလေပိုင်းဒေသမှာစီးရေးဆက်ဆက်မှုတွေလျှော့ချရည်ညီမှန်းချက်အတိုင်းလှုပ်ဆောင်ခဲ့တာပါ။ဒါပေမဲ့လည်းစိန်ခေါ်မှုတွေကတော့ကျန်နေသေးဖြစ်ပါလေ။ဣသရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေနဲ့သမ္မတထရန့်လက်ထက်နှုတ်ထွက်ခဲ့တဲ့ JCPOA ကအီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်ဖတ်ဆဲဖို့ကြိုးပမ်းမှုတွေကအခက်အခဲဖြစ်ဆက်ပြီးရှိနေပါသေးတယ်။အမေရိကန်သားပထမဆိုတဲ့သမ္မတထရန့်အစိုးရအပြီးနောက်တက်လာတဲ့သမ္မတဘိုင်ဒန်ဆိုရမူဝါဒကကမ္ဘာမှာအမေရိကန်ရဲ့ဥဆောင်မှုခန့်ကန့်တာပြန်လည်တည်ဆောက်ဖို့ဖြစ်ပါတယ
် Stand up for our allies and our friends and oppose attempts by stronger countries to dominate weaker ones
ကျွန်တော်တို့မဟာမိတ်တွေမိတ်ဆွေတွေအတွက်ရည်တည်ပေးပြီးတော့အားကြီးတဲ့တိုင်းပြည်တွေကအားနည်းတဲ့တိုင်းပြည်တွေကိုအနိုင်ကျင့်ဖို့ကြိုးစားတာတွေကိုဆန့်ကျင်သွားမှာပါအင်အားသုံးပြီးနိုင်ငံရေးကိုကြိုးစားတာပဲဖြစ်ဖြစ်စီးပွားရေးကအနိုင်ကျင့်တာပဲဖြစ်ဖြစ်နည်းပညာအရခေါင်းပုံဖြတ်တာဒါမှမဟုတ်တရင်မားတွေကိုတမင်လွှင့်တာပဲဖြစ်ဖြစ်ပါဒါပေမဲ့ကျွန်တော်တို့ဟာခစ်တစ်စေတိုက်ပွဲမျိုးသို့မဟုတ်ကဘာကြီးမှာတင်းမာတဲ့အဖွဲ့တွေပုံစံမျိုးကွဲပြားအောင်လုပ်နေတာမျိုးမဟုတ်ဘူးဆိုတာထပ်ပြောပါရစေ
ဒါပေမဲ့သမ္မတဂျိုးဘိုက်ဒန်ကသဘောထားကွဲလွဲတဲ့နိုင်ငံတွေနဲ့ခြားထားတဲ့စည်းကူသိသာသာပို့ထားခဲ့ပါတယ်အဲ့ဒါကတော့ဒီမိုကရေစီနိုင်ငံတွေနဲ့အာဏာရှင်နိုင်ငံတွေကြားအားပြိုင်မှုပဲဖြစ်ပါတယ်တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မပါဘဲဒီမိုကရေစီထိပ်သီးညီလာခံကိုနိုင်ငံပေါင်း100ကျော်နဲ့ဒီဇင်ဘာလထဲမှာကျင်းပပါတယ
် Global cooperation around complex issues like the environment
ကမ္ဘာလုံးဆိုင်ရာပူးပေါင်းဖြေရှင်းရမယ်သဘာဝပတ်ဝန်းကျင်နဲ့ကပ်ရောဂါဘေးကိုရှုပ်ထွေးတဲ့ကိစ္စတွေမှာတရုတ်နဲ့ရုရှားတို့ရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်ဒါပေမဲ့လည်းတခြားတစ်ဖက်မှာအမေရိကန်ကဒီမိုကရေစီနိုင်ငံဖြစ်တာကြောင့်ဒီမိုကရေစီနိုင်ငံနေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာကလည်းရှိနေပါတယ်။နောက်ပြီးအာဏာရှင်နိုင်ငံတွေကစိန်ခေါ်မှုကိုလည်းအရေးကြီးကိစ္စအနေနဲ့အမေရိကန်ကမြင်နေတာမျိုးလည်းရှိပါတယ်
။သမ္မတဘိုင်ဒန်ရဲ့နိုင်ငံသားရေးမူဝါဒဦးစားပေးတွေထဲမှာတရုတ်ရဲ့စီးရေးရာရောနိုင်ငံရေးရာဩဇာလွှမ်းမိုးမှုကအဓိကပြိုင်ဘက်ဖြစ်လာပါတယ်။ဒါပေမဲ့လည်းရုရှားလိုပြိုင်ဘက်တွေကလည်းဘေးမှာရပ်ကြည့်နေတာမဟုတ်ဘဲမလုံမရှားငြိမ်သက်နေတာမျိုးမဟုတ်ခဲ့ပါဘူး။ Ukraine နယ်စပ်မှာတပ်တွေထောင်ပေါင်းကြီးလှုပ်ရှားတဲ့ကိစ္စကအမေရိကန်နဲ့မာမိတ်တွေအတွက်စိုးရိမ်စရာဖြစ်ခဲ့ပါတယ်။
Russia is not a solved problem. It's still a major actor that has interests that are divergent with
you. ရုရှားကဖြည့်ဆည်းကြမလို့တော့တဲ့ဘေးဖယ်ထားလို့ရတဲ့ပြဿနာမဟုတ်ပါဘူး။အမေရိကန်နဲ့ဥရောပမာမိတ်တွေနဲ့ကွဲလွဲတဲ့တိကျအကျိုးစီးပွားရှိနေတဲ့အဓိကကြတဲ့ဇက်ကောင်တစ်ခုဖြစ်ဆက်ရှိနေပါတယ်။ဒါကိုဥပိ္ပခါပြုထားလို့မရပါဘူး။ရုရှားရဲ့တချို့လူရည်တွေမှာမြင်နေရတာကတော့သူတို့လူကျင်တာလှုပ်ကျင်တာကိုပဲလုပ်နေတာဖြစ်ပါတယ်။ဒီလိုအကျိုးစီးပွားကိစ္စတွေကိုအမေရိကန်အနေနဲ့မသိကြအောင်စောင့်နေလို့မရပါဘူး
။ပြီးခဲ့တဲ့ဒီနေ့အတွင်းနိုင်ငံတကာဆက်ဆံရေးမှာအမတ်ရစရာအောင်မြင်မှုတွေလို့သတ်မှတ်နိုင်တာတွေရှိပေမဲ့လည်းပြည်ပခန့်နဲ့ဝေယုံသုံးကားဖြစ်ခဲ့ရတဲ့ခြေအနေတွေလည်းရှိခဲ့ပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးအခြေအနေက2020ခုနှစ်အတွင်းနှစ်ကုန်ပိုင်းမှာအများအားဖြင့်စိုက်တဲ့ကိစ္စတွေကတစ်ခုဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားကြောထောက်လောက်ခံပေးထားတဲ့ခွဲထွက်ရေးသဘောတူညီစစ်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေယူကရိန်းနဲ့ဂျာမန်ရုရှားတပ်တွေလုံရင်းနဲ့နေရာယူထားတဲ့အတွက်ရုရှားဘက်ကချူးကျော်မှမဟုစိုးရိမ်ရတဲ့အခြေအနေတွေကအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ရဲ့နှစ်မကုန်ပြီကျင်းပတဲ့ဇင်းသားရှင်းလင်းပွဲမှာဇင်းတော်တွေအဓိကမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။ဝင်ဂျေးဘလင်ကန်ကပြမမှုတွေလျှော့သောင်းလို့ဖို့ရုရှားနိုင်ငံကိုပြောဆိုပြီးတက်တည်ပြန်ဆုတ်ပေးဖို့လည်းတောင်းဆိုပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ဇန်နဝါရီလနစ်ဆန်ဘိုင်းတုံးကလိုပဲရုရှားနဲ့တက်ဆိုင်အားလုံးကိုတွဲဆောင်ဆွေးနွေးဖို့အစဉ်သင့်ရှိပါတယ်လို့လည်းဝင်ဂျေးဘလင်ကန်ကပြောပါတယ်
။ We're engaged in diplomacy and deterrence at the same time. These two things go hand in hand.
တန်တမာရေးရရောချင်းချောက်မှုတွေကိုရင်ဆိုင်တားဆီးတဲ့နိလန်ကိုရောဒတိုင်ထဲမှာကျွန်တော်တို့သုံးပါတယ်။နှစ်ခုစလုံးကိုတွဲပြီးအသုံးပြုတာပါ။မကြသေးခင်လအနေငယ်ကသမရဘိုင်ဒန်၊သမရပူတင်နဲ့ဂျနီဗာမှာတွေ့ဆုံတဲ့အချိန်အမေရိကန်ပြည်ထောင်စုနဲ့ရုရှားအကြားချုပ်တင်တွေ့ဆလို့ရတဲ့တည်ငြိမ်တဲ့ဆက်ဆံရေးကိုကျွန်တော်တို့အလိုလားဆုံးပဲဆိုတာပြောခဲ့ပါတယ်။ဒါပေမဲ့ရုရှားဘက်ကအစဉ်ကျင်မဲ့ကျူးကျော်ရန်စတဲ့လုပ်ရက်တွေဆက်လုပ်လာမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့တုံ့ပြန်ရပါလိမ့်မယ်။ကျွန်တော်တို့အပြင်းထန်တုံ့ပြန်သွားမှာပါ။
အဂုလာအတွင်းအာဖဂန်နစ္စတန်ကဘူးမြို့တော်ကနေအမေရိကန်တပ်တွေအချိန်လွတ်ပြီးတော့ဖျော်ဖျဲဆုတ်ခွာခဲ့ရတဲ့အနေအထားပေါ်မှာစိတ်ပြတ်တံဝီကရတာမျိုးမဖြစ်ဘူးလားလို့လဲသတင်းတော့ဒီကနှစ်ကုန်ကျင်းပတဲ့ဇင်းသားရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကိုမေးခဲ့ပါတယ
် We knew this would be challenging. It was. And there are lessons from the evacuation and relocation that we're learning for the future.
ဒါဆိုကစင်ကာပူရဲ့အခက်အခဲတွေရှိမယ်ဆိုတာကျွန်တော်တို့သိပါတယ်။ရှိလဲရှိခဲ့ပါတယ်။ကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးကိစ္စတွေမှာနောင်တင်ငန်းစာယူရမယ့်ကိစ္စတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အနည်းငယ်အတွင်းပထမဆုံးအချိန်အမေရိကန်တပ်ဖွဲ့တွေအားလိုက်ရရာဒီအာဖဂန်မှာဒီနေ့မရှိတော့တာပါ။ကျွန်တော်တို့ရဲ့တတိယမျိုးဆက်အမေရိကန်စစ်သည်တွေကိုအာဖဂန်ကိုကျွန်တော်တို့ထမပို့နိုင်တော့ပါဘူး
။အာဖဂန်ပြည်သူတွေခံစားနေရတဲ့ဒုက္ခဒေါသတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ပြည်ဝဆန္ဒနားလေပြီးအာဖဂန်စီးပွားရေးပြန်လည်ပတ်နိုင်အောင်ယင်းဒီမှဒီနိုင်ရေးမဟာမိတ်တွေနဲ့ပြင်းထန်လုပ်ကင်နေတဲ့အကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။စီဝါရေးအကျိုးအပြတ်ကိုတာလီဘန်တွေရဲ့လက်ထဲမရောက်အောင်အာဖဂန်ပြည်သူတွေရဲ့လက်ထဲကိုပဲအမှန်တကယ်ပေးနိုင်အောင်ကြိုးစားနေတယ်လို့သူကပြောဆိုသွားပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အရှိအကြဆုံးဖြစ်ခဲ့တဲ့အာဖဂန်စစ်ပွဲဆုံးသက်တပ်တွေရုပ်သိမ်းတာနဲ့ပတ်သက်လို့တော့ဝေဖန်မှုတွေကတော့ဆက်ရှိနေပါတယ်။နောက်ထပ်မဖြစ်ရှင်းရသေးတဲ့ပြဿနာတစ်ခုကတော့မြောက်ကိုရီးယားရေးဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဘက်ကနျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့ရှော့မပေးမချင်းဘလို့သဘောတူညီချက်မျိုးမှလုပ်ဖို့အစီအစဉ်မရှိဘူးလို့သမ္မတဘိုင်ဒန်ဆိုရဘက်ကပြောဆိုထားပါတယ်။တစ်ချိန်တည်းမှာအီရန်ရဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေကလည်းရှေ့မတိုးနိုင်သေးပါဘူး။ဒါကြောင့်လည်းရှေ့လေပိုင်းတင်းမာမှုကိစ္စ၊တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်မှုနဲ့ကရှားနဲ့ဆက်ဆံရေးတင်းမာမှု၊အီရန်နဲ့မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စတွေကကမ္ဘာလေမှာအမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုခန်းကန်တာပြန်လည်မြင့်တင်မှုကြိုးစားမယ်ဆိုတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ရည်မှန်းချက်တွေအတွက်အဓိကစိန်ခေါ်မှုတွေဖြစ်ဆက်ရှိနေကြောင်းပါခင်ဗျာ
။ကိုသိန်းတိုင်ဦးစီစဉ်တင်ဆက်တဲ့အထူးအစီအစဉ်ဖြစ်ပါရဲ့ရှင်။မြန်မာနဲ့နိုင်ငံတကာအားကစားသတင်းအနှစ်ချုပ်သုံးသပ်ချက်အထူးအစီအစဉ်ကိုလည်းမလက်ဖြတ်နှစ်တကူနေ့ညပိုင်းအစီအစဉ်ကြားရင်ထုတ်ပြန်ပေးမှာဖြစ်ပါရဲ့ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရယ်။သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေး။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေး။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါသေးနော်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာဝါရဲ့ဒီဇင်ဘာ31ရက်တောက်ချာနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အမေရိကန်မှာကုန်တင်ကားကြီးတွေမောင်းနိုင်တဲ့အတွက်ဘယ်လိုမျိုးလေ့ကျင့်ပြင်ဆင်ရသလဲဆိုတာသိရမယ့်သုတဆုံးတဲ့အမေရိကန်တခွင်အခုနှစ်ထဲမြန်မာနိုင်ငံမှာသိပ္ပံနဲ့နည်းပညာဆိုင်ရာတိုးတက်မှုတွေရှိခဲ့သလားဆိုတာကိုသုံးသပ်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမကြာခင်မှာနားဆင်ရပါမယ်။အခုအရင်ကတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံတွင်ကအမျိုးသမီးတွေအတွက်ထူးခြားတဲ့အခြေအနေတွေရင်ဆိုင်ခဲ့ရတဲ့2022ခုနှစ်မကြာခင်မှာကုန်ဆုံးပါတော့မယ်။လာမယ့်နှစ်တစ်အတွက်ရောဘလို့မျှော်မှန်းပြင်ဆင်မှုတွေလှုပ်ထားကြပါသလဲ။ကဏ္ဍအသီးသီးမှဖြည့်နေကြတဲ့အမျိုးသမီးတချို့ရဲ့အတန်းတွေကိုစူးစီးပြီးတော့မက်ခင်ဖြူထွေးကအမျိုးသမီးကဏ္ဍမှာအထူးစီစဉ်ဒုတိယပိုင်းအဖြစ်နဲ့စူးစီးတင်ဆက်ထားပါတယ်ရှင
်ကိုရိုနာ2021ခုနှစ်ဟာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူအများစုကတော့အပြောင်းလဲတွေကြီးကြီးမားမားကျင်းရတဲ့နေ့လို့ဆိုရင်မားမယ်မထင်ပါဘူး။ကိုဗစ်ကပ်ပြီးအပြင်ဆရာနာတင်းမှုကြောင့်ရှုံတွေ့ရတဲ့အဖက်ဖက်ကအချက်တွေကြောင့်အကောင့်ထက်အဆိုးများတဲ့နေ့လို့အမျိုးသမီးအများစုကပြောဆိုကြပါတယ်။ဒီလိုအဆိုးတွေရှားမှာပဲအကောင့်တချို့ရှာတွေ့ခဲ့တယ်လို့ပြောသူကတော့အာနာတင်းမှုနောက်ပိုင်းဖမ်းဆီးခံခဲ့ရပြီးအချင်းထောင်တွင်မှ6လလောက်နေခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာတဲ့အလို့သမားကြီးတက်ကြွလှုပ်ရှားသူဒေါ်မျိုးမျိုးအေးပါ
2021ကတော့သိုးသောနှစ်ပေါ့တိုးတော်လည်းဒီသိုးတဲ့နှစ်မှာကျွန်မအတွက်ကိုယ့်ကို refresh လုပ်ခဲ့ရတဲ့ဒီဖုန်းလိုမျိုးဆိုရင်တော့ခဏ reset ချတာလို့ power ပိတ်ပြီး update တင်ခဲ့ရတဲ့နှစ်ပေါ့နော်အဲ့လိုမျိုးပြောရမယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကတစ်ခါမှကိုယ့်အတွက်ရနားခဲ့တဲ့ရမရှိဘူးတစ်ချိန်လုံးဒီအလုံသမားတွေရဲ့အမှုကိစ္စတွေရေးရတယ်မှာကျွန်မအချိန်နှစ်ထားတယ်အဖက်ခံရပြီးတဲ့အခါကျတော့မှထောင်ထဲမှာ6လဘာမှအလုံးမရှိဘူးလေနေ့တိုင်းအချိန်24နာရီကတော်တော်ကိုပို့နေရအဲ့ဒီကြမှဟိုအရင်ဒီအပြင်မှာဆိုတိတ်အိတ်ချင်တာလေထောင်ထဲကလုံးဝမအိတ်ချင်ဘူးအိတ်ချင်ကြတော့မှကျွန်မတို့ကိုယ့်ကိုယ်ပြန်သုံးသပ်ဖို့ရတယ်နှစ်တစ်နှစ်ဖြစ်သွားတယ်ပေါ့နော်ဘာတွေပြင်ဖို့လိုတာလဲဘာတွေမှားနေတာလဲဘာတွေဒီထပ်ပြီးလေးလာဖို့လိုလဲအထူးသဖြင့်စာအုပ်တွေလည်းအဲ့ချိန်ကျတော့မှပို့ပြီးဖတ်ဖြစ်တယ်ပေါ့ဟိုတော့ကစာအုပ်တွေဖတ်တယ်လုပ်ငန်းဝင်တွေရောက်သွားတဲ့ခါကျတော့စာအုပ်ကိုဖယ်ပြီးတော့လုံးဝစာနဲ့ဝေးသွားတယ်ပေါ့တကယ်ဆိုလို့ရှိရင်တော့လုံးဝဒီမိုကရေစီဆုတ်တုံးသွားတဲ့အချိန်ကျမတို့အလုပ်တွေလုံးဝညှပ်နှားသွားတဲ့အချိန်အဆိုးဆုံးကာလပေါ့နော်ဒီတော်လှန်ရေးဖက်အတန်းနေတဲ့ကာလကြီးမှာကျမ6လတာကိုယ့်ကိုပြန်သုံးသပ်ဖို့အချိန်ကြီးရပြီးတော့ဟိုကိုယ့်ကိုလည်းပြန်သုံးသပ်နိုင်ခဲ့တယ်ပေါ့နော
်ဒီလိုအဆိုးတွေတဲကနေအကောင့်ရှာတွေ့ခဲ့သူတွေရှိတယ်လို့အကောင့်ဆိုတာမမြင်ရနိုင်လောက်အောင်အဆိုးတွေနဲ့ပဲဆက်တိုက်ရင်ဆိုင်ရသူတွေလည်းရှိပါတယ်အထူးသဖြင့်ဆီယနာတိမ့်မှုနောက်ပိုင်းမှာအာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းအသက်ဆုံးရှုံးခဲ့ကြတဲ့သူတွေဖန်စီထိန်းသိမ်းခံရသူတွေပြည်တော်စုဆွေမျိုးတွေနဲ့နေရက်ကိုဆွန့်ခွာပြီးတင်းလို့ရတင်းဆောင်နေကြတဲ့လူငယ်တွေအများပြားရှိနေပြီးတော့ဒီထဲမှာတယောက်ပါဝင်ဖြစ်တဲ့ဒေါက်တာအီက2021ခုနှစ်ဟာသူ့အတွက်တော့ဘဝမှာထင်မှတ်မထားတဲ့အပြောင်းလဲတွေနဲ့နာကြီးစရာနှစ်တစ်နှစ်ပါပဲလို့ပြောပါရယ်။ဒီ
ကတည်းကဘလို့ရခဲ့ရလဲဆိုရင်ထိခိုက်ရတာတွေအကျံဖက်ဖြုတ်ခွင်းမှုတွေလည်းနေရတာတွေချေကုပ်ပြရတယ်ပေါ့နော်။မှန်တမ်းပြောရင်တော့ကျွန်တော်တို့မြို့ပေါ်မှာနေပြီးတော့ကျွန်တော်တို့အတွက်ဆိုရင်ဒီတိတိတန်ရလူနာတွေကိုကျုံအောင်ကြုံတွေ့ရနိုင်မယ်လို့တကယ်တစ်ခါမှမတွေ့ခဲ့ဘူးဒီတိုင်းတိုင်းရွာတွေနေမြေတွေရောအာဏာပါပဲနော်ကုလဝင်ခံရတာတကယ်ဒါမဲ့လုံအောင်မြောင်းလည်းမထားဘူးဒီလုံအောင်မတွေ့ဘူးတွေ့ခဲ့တဲ့လူနာတွေဆိုတာလည်းတကယ်အဆူဆူဝါးဝါးတွေ headshot တွေခေါင်းကိုထိမှန်ထားတဲ့လူနာတွေဦးတွေပွင့်ထွက်တဲ့လူနာတွေအဲ့လိုမျိုးတွေကြုံတွေ့ရနိုင်မယ်လို့ပေါ်အောင်တစ်ခါမှမတွေ့ဘူးပြီးတော့ကျွန်တော်အနေနဲ့ဆိုရင်ကျွန်တော်ဆရာဝန်တယောက်နိုင်ငံရေးသမားလည်းမဟုတ်ဘူးဒေပါတီဝန်မှလည်းမဟုတ်ကျွန်တော်ရဲ့ professional အရဆိုရင်ကျွန်တော်ဆေးကုပဲလူနာဖြစ်ရင်ကျွန်တော်ဆေးကုဒါပေမဲ့ထင်မှတ်ထားတာအဲ့ဆေးကုပေးတဲ့ဟာကြီးကတစ်ခုအနေနဲ့စကောက်စီအောက်လက်အောက်မှာတတ်မှတ်ခံရမယ်လို့လည်းတစ်ခါမှမတွေ့ခဲ့ဘူးလုံးဝကိုမထင်မှတ်ထားတဲ့အရာတွေပေါ့နော်ဒီ2021ရဲ့အစပိုင်းကာလတွေဆိုတာ
ဆီယနာမသိငယ်အချိန်အထိသူတို့လူစေဝင်တန်းတွေဟာကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာရှီတန်းကပါဝင်ခဲ့ကြတယ်လို့တရေကောင်းတွေအဖြစ်ဂုဏ်ပြုခံခဲ့ကြရပေမဲ့လို့လည်းအာနာသိမ့်မှုနောက်ပိုင်းမှာတော့စစ်ကောင်စီရဲ့ပြစ်မှတ်ထားနှိပ်ကွပ်တာခံခဲ့ရတယ်လို့ဒေါက်တာအီကပြောပါတယ်
ကိုပိကဘေးကြောင့်လူမှုစီးပွားအကျပ်တဲရီအဖက်ဖက်ကကြုံရတဲ့အချိန်မှာဆရာနာတိမ်မှုကြောင့်အခက်အခဲတွေပိုးပြီးတော့ဖြစ်ရတယ်လို့ပြောသူနောက်တူကတော့ရန်ကုန်မြို့ကဈေးဆိုင်ပါရှိတဲ့ဦးဖြစ်တဲ့မယင်ထွန်းမှာ
2021ခုနှစ်မှာတက္ကသိုလ်ဂုံလူတန်းဆက်တက်ဖို့ရှိနေတဲ့ကျောင်းသူမအေးမိမိအောင်ကတော့
အနာသိမှုနဲ့ကြုံရတဲ့2021ခုနှစ်ဟာသူ့အတွက်ပညာရေးနဲ့လုပ်ငန်းဝင်ဆိုင်ရာအခွင့်အလမ်းတွေအများအပြားဆုံးရှုံးနေတာကြရတဲ့နည်းလို့ပြောပါတယ်။ညီမတို့ကနှစ်ထောင်နှစ်ဆယ်မှာပွဲရခဲ့တယ်ဆိုပေမဲ့ဒီဂုံလူတန်းဆက်တက်ရတာပေါ့နော်ဂုံလူတန်းဆက်တက်ရတဲ့အချိန်မှာဒီကျောင်းပြီးတဲ့အခါမှာကိုလုပ်မဲ့ဒီရွေးချယ်မဲ့ခဲ့ရတဲ့အတွက်ကိုညီမတို့ဒီအလုပ်ထဲဝင်ဖို့အတွက ဆိုပြီးပြင်ဆင်ထားတာပေါ့အဲ့ဒီမှာမှခုလိုဖြစ်သွားတော့ကြတော့ညီမအနေနဲ့ဘာလောက်တွေ့ကြုံမှလည်းမရှိပါတော့ဘူးပေါ့နော်အတခါကျတော့ညီမကဥပဒေဘာသာရေးဖြစ်တဲ့အတွက်ကြောင့်မလို့ဒီချိန်ပါဆင်းရတယ်ပေါ့တရားရုံးနေမှာချိန်ပါဆင်းရတဲ့အခါမှာအခုအာဏာသိမ်းလိုက်ပြီးကြတယ်ညီမတို့တရားရုံးနေကို point court လုပ်လိုက်တယ်ပေါ့နော် point court လုပ်လိုက်ပြီးတော့ချိန်ပါလုံးဝမဆင်းတော့ဘူးဒါမျိုးကြီးပေါ့နော်အဲ့တော့ရှင်းနေလိုက်စလဲမရခဲ့ဘူးပေါ့နော်ကိုယူမဲ့အလုပ်တွေ့ကြုံကြီးလဲအကုန်လုံးတော့အဲဒီဆုံးရှုံးလိုက်ရတာပေါ့နော်ဟုတ်
2021ခုနှစ်မှာအခုလိုအစိုးရကြုံရပါမယ်လို့လာမယ့်2022ကိုတော့ဆရာနာရှင်ကိုအမြင့်ပြတ်တိုက်ထုတ်နိုင်တဲ့နှစ်ဖြစ်ချင်တယ်လို့မအေးနိမ့်အောင်ကပြောပါရယ်ဒီအတွက်ကြာရနေရမှာပါဝင်လှုပ်ရှားနေပြီးနှစ်ပြစ်မှာလည်းအာနာရှင်ကိုတိုက်ထုတ်နိုင်တဲ့အထိဆက်ပြီးတော့ပါဝင်သွားမှာဖြစ်တယ်လို့လည်းသူကပြောပါရယ
်ညီမထင်တယ်ညီမတို့တော်လန်ရေးရတော့ပြီးမှမဟုတ်သေးဘူးပေါ့နော်2022မှာလည်းညီမတို့တွေဆက်ပြီးတော့တော်လန်နေကြရအောင်ပါပဲပေါ့တော်လည်းရေးဆိုတာကလုတ်ပြီးလို့ရှိရင်ဒါဖြတ်ချလို့ရတဲ့အမျိုးလည်းမဟုတ်ဘူးပေါ့နော်။နောက်ပြန်လည်လို့ရတဲ့အရာလည်းမဟုတ်ဘူးပေါ့။အဲ့တော့ညီမတို့တွေရှေ့ဆက်ပြီးတော့ပဲသွားဖို့ရှိတယ်ပေါ့နော်။အဲ့တော့2022မှာလည်းဒီဆရာနာရှင်တက်ဖြတ်ရေးလုပ်ငန်းတွေမှာပဲကိုရရခဏကြာရခဏတွေကနေပြီးတော့ဆက်ပြီးတော့ကုနေအောင်ပဲသွားနေအောင်ပဲပေါ့နော်။ဒီကြားထဲထောင်ကြရင်လည်းကြာနိုင်နေပေါ့နော်။ထောင်ကြရင်လည်းကြာနိုင်နေအသက်ဆုံးရှုံးသွားရင်လည်းဆုံးရှုံးသွားနိုင်နေပေါ့နော်။ဒါမှပြောလို့မရဘူးပေါ့နော်။ဖြစ်ချင်တာကတော့ဟို2022မှာတော့တော်လည်းရေးယူအပိတ်သက်သွားခြင်းနဲ့ပေါ့နော်2023ကြာလို့ရှိရင်တော့ဒါလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကိုပေါ့နော်အမြန်ဆုံးရောက်ချင်ပါတယ်ပေါ့နော်အဲ့ဒီအတွက်လည်းအများကြီးစူးစမ်းကြဖို့လိုအပ်တယ်လို့ပေါ့နော်ပေါ့ညီမတို့ခံစားလို့မရပြင်းနဲ့2022ကိုတော့ဆရာနာရှင်တိုက်ဖြတ်ရေးလုပ်ငန်းစဉ်တော်လိုင်းလုပ်ငန်းစဉ်အပိတ်သက်တဲ့နှစ်တစ်ခုရေလို့ပေါ့ဟိုခံစားပြောမျှော်လင့်ထားပါတယ်ဟုတ
်စီယုချူရေးကိုစန့်ကျင်ဖြစ်ဆန်တဲ့အကြမ်းမဖက်စီရီယံလှုပ်ရှားမှုမှာပါဝင်တာကြောင့်တခြားသောစီးဝင်နှန်းတွေနဲ့အတူစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုခံရပြီးပြည်သားစုတွေနဲ့အဝေးမှာထွက်ပြေးတင်းရှောင်နေရတဲ့ဒေါက်တာအီကတော့2022ခုနှစ်မှာအိမ်ပြန်ခွင့်ရဖို့မျှော်လင့်နေတဲ့အသူပ
ါကျွန်တော်မိမိချက်တဲ့ဟင်းတွေလွန်ပြီးမိရဟင်းချက်ရန်ကောင်းတယ်ပြီးတော့ဖြည်းဖြည်းနဲ့တူတချင်းတွေဆိုလိုက်အရင်လိုပဲမိသားစုဆုံဆုံညီနဲ့ဖြော်လိုက်တဲစားရှိရလဲလားအဲ့လိုမျိုးပဲနေကြတယ်အဲ့လိုပဲကျွန်တော်တို့ပဲမတရားဆန်းစီဆုံးဆောင်ခံရတဲ့လူတွေလွတ်မြောက်လာကြပြီးတို့ရဲ့ကိုယ်ပိုင်မိသားစုလေးတွေနဲ့ပြန်ပြီးပျော်ပျော်ရွှင်ရွှင်နေစေချင်တယ်။ဒါမဲ့တချို့တွေဆိုရင်အိမ်မပြန်နိုင်တော့ဘူးလေ။မိသားစုနဲ့လည်းတော်တော်လုံးပြန်မတွေ့ရတော့ကျွန်တော်ဆန္ဒဆိုကိုယ်ပိုင်ဆန္ဒရဆိုအိမ်ပြန်ကျင်တယ်မိသားစုနဲ့တွေ့တယ်။လုံးဝဆန္ဒကြီးကြီးမားမားကြီးတစ်ခုအနေနဲ့ဆိုရင်တော့2022မှာစကောင်းစီနဲ့အောက်ကနေအများဆုံးလွတ်မြောက်ချင်တယ်။အကြဆုံးအထူးခိုင်နေနိုင်တယ်များနေနေနဲ့ပြည်သူအောင်ပွဲကိုရစေချင်တယ်အဲဒါတော့မမြောင်နေဆုံးဆန္ဒပ
ါလူသမားကြီးတက်ကြွလှူရှာသူတော်မျိုးမျိုးအေးရဲ့နှစ်သိမျောလင်းချက်ကရောဘယ်လိုများရှိပါလဲ
2022မှာတော့ဟိုအကောင်ဆုံးကိုမျောလင်းတာပေါ့နော်ဒါပေမဲ့ဟိုမျောလင်းတယ်လို့မျိုးလည်းဖြစ်လာနိုင်မှုရေကန်ရေကန်ကတော့လူဝုံးမယ်လို့ထင်တယ်ကျမတို့တကယ်ဒီ2022ရဲ့အိမ်မက်ရှိယူတကယ်ပဲကျမတို့အတူတူမဲ့ခွင့်မဲ့ရမလားဂျာထဲမှာပဲကျမတို့ကဒုတိယမြန်ရန်ပြီပဲပေါ့နော်ဟိုပြန်လေပြီးတော့ဟိုဟို update သွားတင်ရမှာလားပေါ့နော်တကယ်ပဲကျမတို့အားလုံးတူညီတဲ့အနာဂတ်စီကိုရှောက်မလားလို့မပြောနိုင်ဘူးပေါ့နော်မျောလင်းချက်ကတော့ထားတယ်သို့တော်လည်းဒီမျောလင်းချက်ဒီတောင်းယူလို့မရလုံးယူလို့မရတိုက်ယူမှရမှာဖြစ်တဲ့အတွက်ကြောင့်မလို့အားလုံးညီဖို့တော့လူတယ်တနိုင်ငံလုံးညီဖို့တော့
စည်းစိမ်ပန်းရှင်မဲ့ရင်ထွန်းကတော့နှစ်သစ်မှာဘေးကင်းလုံခြုံမှုရှိရှိနဲ့အေးအေးချမ်းချမ်းနေတိုင်းစားသောက်လို့ရတဲ့အခြေအနေမျိုးကိုပြန်ရချင်ပြီလို့ပြောပါရယ်
ဒီအကုန်လုံးပေါ့နော်ဒီတဲ့ကိုဒီနိုင်ငံလူတွေအကုန်လုံးငင်းငင်းညံ့ညံ့နဲ့အရင်လိုအေးတညာစီပွားရေးလေးပြန်ရှာစီခြင်းနဲ့လုံးလုံးကျုံကျုံပေါ့နော်နေရာခံရတဲ့နေသားကမိန်းကလေးဆိုလည်းအရင်တော့ပုံစံမျိုးကိုယ်မှာကိစ္စကြီးလို့ညာကိုနာရီစေနိုင်ထွက်နေအောင်မှလုံးကျုံစိတ်ချရတဲ့နေသားမျိုးတွေကိုကိုကမိမတယောက်ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့လိုမျိုးပေါ့နော်အကုန်လုံးစီပွားရေးလေးအကုန်
နံစာစားနေရတဲ့ဘဝတွေနဲ့စားဝတ်နေရေးအကျက်တဲမျိုးစုံကိုရင်ဆိုင်နေရတယ်လို့အမျိုးသမီးအများစုကပြောဆိုကြပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျက်တဲတွေကြားမှာတနစ်တာအတွင်းတဦးနဲ့တဦးကြုံတွေ့ရတဲ့ဖြစ်ရပ်တစ်ခုချင်းစီမတူကြပေမဲ့လို့2022ခုနှစ်ဟာမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ကတော့ဆုံးရှုံးနေနာမှုတွေများတယ်နည်းလို့ဆိုရင်မြင်နိုင်ကြမယ်မထင်ပါဘူး။ဒါကြောင့်လာမယ့်နှစ်သစ်မှာတော့လူအစုတွေကနေလွန်မြောက်ပြီးကျုံနေရတဲ့ကပ်ပြီးအတူတူကနေလွန်မြောက်နိုင်ကြပါစေ။ညွန်မန်းချတဲ့အနာဂတ်နဲ့ပြီးခင်းလုံးချုပ်အေးချမ်းတဲ့နှစ်သက်ကိုဖျက်ဆန်းနိုင်ကြပါစေလို့ဆုမကောင်းကြောင်းရင်းဒီသတင်းပေအမျိုးသမီးခန္ဓာကိုဒီမှာပဲရန်နာဝင်ပြုပါရှင်။ဒီမှာခင်ဗျူထွေးပါရှင်။
မခင်ပြူထွေးတင်ဆက်တဲ့ဒီအမျိုးသမီးကဏ္ဍအထူးအစီအစဉ်ဖြစ်ပါရရှင်။မြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာတိုးတက်မှုတွေရှိခဲ့ရလားဆိုတဲ့သုံးသပ်ချက်အစီအစဉ်မတိုင်ခင်မှာတော့သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာတနေ့ကနေတနေ့ကုန်တွေသယ်ဆောင်ပေးရတဲ့ထရက်ကားကြီးတွေမှောင်ဖို့အတွက်ဘယ်လိုလေ့လာပြင်ဆင်တင်ယူရပါသလဲ။အင်ဒီယားနာပြည်နယ်ဖော့ဒ်ဝေးမြို့ကကိုသိန်းထွန်းအောင်ကသူ့ရဲ့အတွေ့အကြုံတွေပြောပြထားတာကိုကိုအောင်အောင်ကသုတဆုံတဲ့အမေရိကန်တခွင်အစီအစဉ်မှာတင်ပြထားပါရရှင်။
ကံတည်းယူပို့ဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ track ကမောင်းသမအလုံးလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် track ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေစောင့်ဖို့ရှောင်ဖို့လိုမလဲဆိုတာကို track ကမောင်းနေသူတူဖြစ်တဲ့ကိုသိန်းတော်အောင်ကိုမြေကြီးရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရယ
်ပထမဆုံးအနေနဲ့ခဲ့တယ်ရင်းနေရဆရာခဲ့ရတာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နက်ပါမစ်ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲဆက်တွေ့တယ်အဲ့မှာကျွန်တော်ဆိုရင်5လနဲ့6လလောက်ကျွန်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူးနောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်ပြီးတော့2ချိန်ဖြည့်မှကျွန်တော်လက်နက်ပါမစ်အောင်တယ်လက်နက်ပါမစ်အောင်ပြီးတော့လဲ license ရဖို့အတွက်သင်တဲ့တက်ရတယ်တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လာနိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လန်နက်ပါမစ်စဖြည့်တဲ့ခါမှာအခက်ခဲဆက်တွေ့တယ်အဲ့ဆက်တွေ့တဲ့ဟာကိုကျွန်တော်တို့ကြိုခက်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ menu report ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေးခွန်းလေးကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Kent Logistics Company ကအနည်းကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါရယ
်အာကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောင်း offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်တန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟို
ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ဒက်ဒီကိတ်ရမ်ဖြစ်တယ်ထရေးလာတစ်ခုယူတယ်အဲ့ထရေးလာတစ်ခုကပစ္စည်းကိုသတ်ချပေးတယ်ပြီးရင်နောက်ထရေးလာတစ်ခုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုဒက်ဒီကိတ်ရမ်လောက်တာပေါ့နော်ကျွန်တော်ဒီလုပ်နေတာခုက
ကောလိကန်ရေးစက်ပစ္စည်းပြင်ချင်းတဲ့နေဘွဲရခဲ့ပေမဲ့လဲဘာကြောင့်ကွန်တင်ထရက်ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလို့ပြောပါတယ်အာစေကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျန်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်လောက်ငါးနှစ်ဆိုရင်ကျွန်တော်တန်တန်တန်တန်လုပ်နေကြမလုပ်နိုင်တော့ဘူးအဲ့တော့ကြောင့်ဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်63နှစ
ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
။ American တဲ့ယူပို့ဆောင်ရေးကဏ္ဍမှာကားလုံငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
်။ Truck ကလောကက industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ Truck ကလုပ်ငန်းရရှိလိမ့်မယ်။စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ Truck ကလုပ်ငန်းရရက်သွားမှာ။အဲကြောင့် Truck ကတွေကစက်မှုလုပ်ငန်းရှိနေသူရဲ့ Truck ကတွေရှိမယ်။ရှိတော့ tracker ကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့လူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလာနိုင်တယ်ဒုက္ခတာလည်းမောင်းလို့ရတယ်ခြေတော့အုတ်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဒီဒီလောက်ကလူတိုင်းကိုမောင်းလို့ရတော့ဗောနော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသက်ပြန်ဆရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရသလိုတဖြည်းဖြည်းကိုယ့်ဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရယ်
ကျွန်တော်18နှစ်ကြည့်ပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကဆက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်ဆက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်။ Or machine setup အနေနဲ့ကျွန်တော်လုပ်ခဲ့ဘူးတယ်။နောက်တစ်ခုက operator နဲ့လည်းကျွန်တော်လုပ်ခဲ့ဘူးတယ်။ဆိုတော့လုပ်ကတော့၄-၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်။ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲ။ဒီလုပ်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်။
ကားလုံးကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
Tracker မောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်တချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ် direct violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယတစ်ချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကမူရီဆေးဘွားမာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟောဗျာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမှလည်းမူရီဆေးဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများတန်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ကလည်းကျွန်တော် random test ထိတယ်ဆိုတော့အဲ random test ထိတာနဲ့ဟိုဘာလဲဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်ဆိုပြီးမှတောက်ရပေးလိုက်တယ်ချင်းချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီဆေးဘွားတစ်ခုသုံးဆွဲနိုင်ပေါ်တာပဲဒီအချက်သုံးချက်နဲ့กินနေဆိုရင် tracker လောကကို AC လို့လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါမှမဟုတ်တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါမှမဟုတ်ဒီအချက်သုံးချက်တာမกินလို့ရတော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းနဲ့
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့တရင်ပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြပါရယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ကြီးပြိပခါတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်7နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်နေတာဖြစ်နေတယ်ခင်ဗျာ
ကောင်တင်ဆက်တဲ့သုတ္တဆောင်လေအမေရိကန်တခွဲအစီအစဉ်ဖြစ်ပါရရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနှาศင်အောင်ပါ။အခု2022ခုနှစ်ထဲမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့လို့နိုင်ငံရေးနဲ့ပညာရေးအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့မတည်မငြိမ်ဖြစ်ခဲ့ပါရတဲ့ဒီအခြေအနေမှာသိပ္ပံနဲ့ဤပညာဆိုင်ရာတိုးတက်မှုတွေရှိနိုင်ပါခဲ့ရဲ့လား။သိပ္ပံနဲ့ဤပညာဆိုင်ရာအကူအညီပေးနေတဲ့ဂျပန်အနဝါဘူမိသိပ္ပံနဲ့ဤပညာဌာန James Tech ကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးတက်ကမေးမြန်းထားပါရရှင်။
ဒီဘက်သိပ္ပံနဲ့နေဆိုင်ရာကမြန်မာနိုင်ငံအတွက်2022ခုနှစ်အတွင်းသိပ္ပံနဲ့နေပညာဆိုင်ရာတိုးတက်ဖြစ်ထွန်းမှုတွေကိုဂျပန်နိုင်ငံအနဝဘူမိသိပ္ပံနဲ့နေပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပါ။မင်္ဂလာပါဒေါက်တာမိုးကျော်သူ
။ဟုတ်ကဲ့ပါ။ဟုတ
်ကဲ့။အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးကမတည်မငြိမ်ဖြစ်နေတယ်ပေါ့နော်။နောက်ပညာရေးတွေကလည်းကမော့ကမော့တွေဖြစ်နေတယ်။ဒါဒီလိုအခြေမျိုးမှာပေါ့နော်။သိပ္ပံနဲ့ဤပညာဆိုင်ရာတိုးတက်မှုများရှိပါသလား
ဟုတ်ကဲ့ခင်ဗျဒီထဲထဲဝင်ပေါ့နော်မြေပြင်ကိုဆင်းပြီးလုပ်လို့ရတဲ့အလုပ်တွေကတော့လုပ်လို့မရပါဘူးအကုန်လုံးရပ်သွားတယ်သူ့ဟာတွေဆိုရင်ပြတ်သွားတယ်နော်ပြတ်သွားတယ်ဆိုရင်ကျွန်တော်တမောဒစီကုသေတနာတမောဒစီလကားရမယ့်အစီအစဉ်တစ်ခုကပြတ်သွားတယ်ဆိုကြီးကြီးမားမားဆုံးရှုံးမှုပေါ့ဒါပေမဲ့ပြင်ပြရာရှိတဲ့ဟာတွေကတော့တောက်ဆောက်ပြင်မဲ့ဥစ္စာတော့ကျွန်တော်ပေါ်တော့ဒီဂျပန်နိုင်ငံနဲ့တွဲလို့တာအမေရိကန်နဲ့တွဲပြီးလုပ်နေတဲ့ပြင်နေတဲ့ project အကြီးကြီးလေနောက်တရုတ်နိုင်ငံနဲ့တွဲပြီးတော့နောက်ဆုံးဆိုသုရသမဂ္ဂနဲ့တွဲပြီးပြင်ဆင်နေတဲ့အပိုင်းလေးတွေပေါ်တော့ပြင်ဆင်မှုအချိန်ရနေတဲ့ဟာမှာကျွန်တော်ညီညွတ်လုပ်တဲ့အပိုင်းလေးဆိုကျွန်တော်ညှိပေးလို့ရပါတယ်ဟုတ်ကဲ့
ဝန်တာပြပါပထမအဦးဆုံးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဂျပန်နိုင်ငံကသုကေသနဆိုင်ရာပညာရတွေနဲ့ဘာတွေလုပ်ပေးနေလဲအဲ့ဒါအရင်ဆုံးပြောပြပေးပါ
โอเคครับเนี่ยญี่ปุ่นเนี่ยก็จํานวนที่ปอนเนาะမြန်မာမျိုးဥစားတဲ့2012ခုနှစ်ကဥသိမ်းခေတ်ဆိုတာတက်လာကြတဲ့ကနေကျွန်တော်တို့ဒီကျွန်တော်ယုံကဆိုရင်သူတည်နာသင်မောသွားပြီးစာပေလုပ်နိုင်တယ်အဲ့ဒီနောက်မှာအဲ့ဒါအဘူးမူကြီးပြီးတော့မှမြန်မာနိုင်ငံကဒီတက်ကတော်ဆရာဆရာမတွေကိုဒီပင်နဲ့သူတည်နာနဲ့ပတ်သက်ပြီးအရန်ကိုအားနည်းနေတယ်ခင်းနောက်ကျနေကြတဲ့အပိုင်းတွေညှင့်ပြမို့ဆိုပြီးဂျပန်နိုင်ငံကိုတင်နိုင်နေလာတဲ့ဟာတွေပေါ့နော်အစီအစဉ်တွေလုပ်နေတဲ့ဟာတွေတော်တော်များများလုပ်ဖြစ်တယ်အဲ့ဒီမှာအကြီးဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီရုံးမှာရှိတဲ့ပေါ့နော်ဒီကဘာမှာတစ်စင်းနဲ့ပဲရှိပါတယ်တွင်တူးတဲ့တင်မောတွင်တူးတဲ့တင်မောဆိုရင်ရေနံတူးတာတော့မဟုတ်ဘူးကျွန်တော်ကသူတေသနာအတွက်တူးနေတင်မောဒါပေမဲ့တွင်တူးတဲ့ဤပညာကိုမြန်မာနိုင်ငံကဒီမြန်မာရေနံပေါ့နော်ဒီကမ်းလွန်ရေနံနဲ့ပတ်သက်ပြီးဤပညာတိုးတက်အောင်ဆိုပြီးတော့အထူးအစီအစဉ်နဲ့ကျွန်တော်ဘယ်လိုမှမပေးဘူးတဲ့ဤပညာလျှောက်ဖို့အစီအစဉ်စဖို့ဆိုပြီးတော့ပြင်ဆင်တဲ့အပိုင်းလေးတွေကြီးကြီးမားမားရှိပါတယ်ဒါပေမဲ့အဲ့ဒါတွေအကုန်လုံးပေါ့နော်တစ်နှစ်ဆိုရင်ဒီမြမရေနံကနေဒီတခွဲကန်းက10ရောက်ပြီးတော့ဒီဘူမိဗေဒရှာဖွေရေးနဲ့အပိုင်းကပညာရှင်တွေဆိုရင်4ရောက်ပြီးတော့ twin တဲ့ engineer အပိုင်းဆို2ရောက်ဆိုစုစုပေါင်း15 16ရောက်လောက်ကိုတစ်နှစ်ကို15 16ရောက်လောက်ကိုလာပြီးတော့လေ့လာရေးလုပ်ဖို့သင်တန်းပေးဖို့အစီအစဉ်တွေအကုန်လုံးရပ်သွားတယ်ပေါ့နော်ဒီပိုင်းနဲ့အပိုင်းက
ဟုတ်ကဲ့ပါသာသာပြောရတဲ့အထက်ပါပေါ့နော်အမေရိကန်နိုင်ငံကလည်းဒီနည်းပညာဆိုင်ရာသုကေသနဆိုင်ရာအကူအညီတွေပေးနေရဆိုတော့ဗားရင်းများ
ဟိုလက်တွဲပြီးလုပ်နေပါတယ်ဗားရင်းများပေးနေပါတယ်ပြောပြပေးမယ်။ဟုတ်ကဲ့ခင်ဗျာအမေရိကန်ကအဖွဲ့တွေပေါ့နော်ဒီကိုလံဘီယာတက်ကတူအဖွဲ့တွေဆိုရင်တို့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံမှာဒီကုန်းပေါ်မှာရှိတဲ့ဒီငလျင်နဲ့ပတ်သက်တာပေါ့နော်အဓိကတို့လေ့လာတာတော့ဘူမိပြည်သားအနက်ပိုင်းမှာဒီအိန္ဒိယသမုဒ္ဒရာအိန္ဒိယတိုက်ကြီးကပြီးတော့ဒီအာရှဥရောပနဲ့တိုက်ပြီးတော့ဖြစ်တဲ့ဒီငင်းငင်းလှုပ်ရှားမှုတွေကိုလေ့လာတဲ့အပိုင်းမှာအဓိကတို့လူတွေရဲ့အတွက်ဘေးရန်ရှိတဲ့အပိုင်းကိုကြည့်အောင်ဆိုပြီးလုပ်ကြတာပေါ့နော်အဲ့တော့ဘင်္ဂလားဒေ့ရှ်မှာသူတို့ထဲထဲဝင်လုပ်နေတာနေပြီးဆက်လာပြီးတော့သူတို့လေ့လာဖို့အပိုင်းကမြန်မာဘက်အပိုင်းကိုပါဆက်နိုင်ဖို့ကောင်းမယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာတန်အိန္ဒိယပေါ့နော်မြန်မာနဲ့တစ်ဆက်တည်းကိုသူတို့ဆိုက်ဆမိုမီတာပေါ့နော်ဆိုက်ဆမိတိုင်းထွာတာနဲ့နောက် GPS ဆိုတဲ့ဒီတိုက်ကြီးရွေ့နေတဲ့အမြင်ကြီးမြေသွားတွေရွေ့နေတာတွေအသေးစိတ်လေ့လာဖို့ဆိုတဲ့အပိုင်းနဲ့ကုန်းပေါ်မှာသူတို့လှုပ်ထားပြီးပါပြီဆိုတော့အခုအာနာသိပြီးရဲ့နောက်ပိုင်းမှာကျွန်တော်ပင်လေတဲ့ကနေအပိုင်းကိုကျန်တဲ့ပိုင်းကိုဆက်လုပ်ဖို့ဆိုပြီးတော့ပြင်ဆင်ကြရတယ်ပေါ့နော်အဲ့တော့ဒေါ်လာဆိုရင်အမေရိကန်နိုင်ငံကဒေါ်လာ5သန်းဂျပန်နိုင်ငံဒေါ်လာ2သန်းဒီတခြားနိုင်ငံတွေလည်းပေါင်းပြီးစုစုပေါင်းလုပ်တဲ့ဟာဆိုကျွန်တော် proposal တင်ထားပြီးပါပြီနိုင်ငံရေးအခြေအနေကြောင့်အခုဟိုဒီနှစ်ကတော့ငွေမရခဲ့ပေါ့နော်ရလည်းကျွန်တော်ဘာမှမလုပ်နိုင်ဘူးအဲ့တော့အနာဂတ်မှာမလာမကြခင်အမြန်လုံးအကောင့်တွေပေါ်လာဖို့အစီအစဉ်စောင့်နေတဲ့အပိုင်းဟုတ
်ကဲ့ပါအဲ့ဒါ EU လည်းပါတာပေါ့နော
်ဟုတ်ပါတယ်ခင်ဗျာ
ဆိုတော့ဟိုရင်ပေါ့နော်အိန္ဒိယတရုတ်နိုင်ငံနဲ့ရောဗာရင်များလက်တွဲပြီးလုပ်ပါတယ
်ဟုတ်ကဲ့ခင်ဗျတရုတ်ကတော့ဒီပိုလန်မှာယီအတွက်ကိုသူတို့ကဒီမြန်မာနိုင်ငံပင်လယ်ပိုင်းမှာရောကုန်းပိုင်းမှာရောပါနေတဲ့အတွက်ကြောင့်မို့ဘတ်ဂျက်တွေလည်းအများကြီးရပုံရအောင်အဲ့တော့2015ခုနှစ်ကျွန်တော်ဒီအာရှက
ဒီပင်လယ်နဲ့ပတ်သက်တဲ့သူတွေဒီတွေကိုမြန်မာနိုင်ငံမှာပင်လယ်သူတွေတနာကိုစာလုပ်တော့မယ်အားလုံးကနေတော့ပြည်ကြပါဆိုကြေညာလိုက်တဲ့ချက်ချင်းနဲ့တိရုပ်ကနေစပြီးကျွန်တော်ခေါ်ပါတယ်ဘောလို့သွားလိုက်တော့တိရုပ်နိုင်ငံဒီလူတွေလေးလာပြီးအဖွဲ့လေးလာထဏာကြီးကနေပြီးတော့မြန်မာနိုင်ငံအတွက်သုတ္တနိုင်ငံအကုန်လုပ်ပြီးမြန်အာရှတစ်ခုလုံးကတော့လုံးမှာပါဆိုတဲ့ဟာမျိုးနဲ့ပေါ့နော်
သေသနာတမောနယ်ကိုစာပေးလုပ်ဖို့အတွက်ပလန်ရောဘတ်ဂျက်ရောအလုံးအစင်းဖြစ်နေပါပြီ။လုံးမဲ့နေရာတော့ဒီအင်ဒိုနီးရှားဆူမထရာကနေပြီးတော့မြောက်ဖက်ကိုဆက်လာပြီးတော့ကျွန်တော်စကိုင်းပြတ်၍ပုံပေါ်တက်တဲ့အချိန်ပေါ့နော်အဲ့ဒီကြောအန်ဒမန်ကပ်လီပင်လယ်ပြင်ထဲမှာရှိတဲ့အနက်ပိုင်းနေရာတွေကိုကျွန်တော်ထက်တဲ့နက်နက်ဆိုင်ဆိုင်အချိန်ကိုသူသေသနာတမောနယ်လုပ်ဖို့အစီအစဉ်ဆင်းနေဖြစ်နေပါပြီ
။ဟုတ်ကဲ့တရုတ်နဲ့လည်းတော့ပေါ့နော်လက်တွဲပြီးတော့သူသေသနာဆိုင်ရာလုပ်ဖြစ်တယ်ပေါ့နော်။ဒါဆိုလို့ရှိရင်ဟိုကုလသမဂ္ဂကရောဗားရင်များအကူအညီပေးတယ်အထောက်ပံ့ပေးပါတယ်သူတည်တနာ
ဟုတ်ကဲ့ခင်ဗျအဲ့ဒါလေတကယ်ကိုဘယ်လိုဖော်မလဲကျွန်တော်တို့တစ်သက်မှာတစ်ခါပဲကျင်နေတဲ့အခွင့်အရေးပေါ့နော်ကုလသမဂ္ဂကြီးမှာဒီဆယ်နှစ်ခုနဲ့ဆယ်စုနှစ်တွေမှာဒီခေါင်းစဉ်အမျိုးမျိုးနဲ့ဟိုအထူးအစီအစဉ်ကြီးတွေလုပ်ကြတဲ့အချိန်မှာ2021ဒီနှစ်ကနေပြီးတော့2030ဒီဆယ်နှစ်ကြီးကြီးပေါ့နော်ကုလသမဂ္ဂ Ocean Decade ဆိုပြီးတော့ပင်လယ်နဲ့ပတ်သက်တဲ့အပိုင်းကိုတက်နိုင်တယ်လို့လုံးကြမယ်အဓိကတော့ဒီ plastic တွေတန်ရှင်းရေးတွေပတ်ဝန်းကျင်ညံ့မှုတွေပေါ့နော်အဲ့ဒီအပိုင်းတွေငါးတွေသေးတာတွေအထွတ်နှုံးကြတဲ့ကိစ္စလုံးရဆိုတဲ့အပိုင်းမှာအဓိကပေါ်လာတဲ့ဥစ္စာဘူးပြည်သားနဲ့ဆိုင်တဲ့ဥစ္စာကဒီကဘာကြီးရဲ့ပင်လယ်တွေရဲ့70ရာခိုင်နှုန်းကမြေအောက်ကမြေပုံကတိတိကျကျမရှိဘူးကျွန်တော်ယူရုကနေပြီးမှန်းပြီးဆွဲထားတဲ့မြေပုံပဲရှိတယ်ဆိုတော့ scale resolution အញ្ញဉျန်တယ်ပေါ့အဲ့ဒီပိုင်းတွေကိုလာမယ့်ဆယ်နှစ်အတွင်းမှာလာရင်နှုန်းစီကိုမှန်းပြီးတော့တိုင်းခွာကြဖို့ဆိုပြီးတစ်ကဘာလုံးလုပ်တဲ့အချိန်မှာဂျပန်လည်းဥဆောင်ပြီးတော့နော် budget တွေပါတယ်လည်းထုတ်ပြတဲ့အချိန်မှာမြန်မာနိုင်ငံကရအောင်ဆိုပြီးတော့ကျွန်တော်တို့အခုအတင်းဝင်ပြီးတော့ဟိုအကူအညီတောင်းပြီးတော့လက်တွဲလုပ်တဲ့အပိုင်းတွေရှိတာဆိုတော့ကျွန်တော်တို့အကြမ်းင်း plan ကတော့အစမင်းဖြစ်နေပါပြီကျွန်တော်ခုနပြောသွားတဲ့ဒီကျွန်တော်တို့ရုံးကတမောတစည်းပေါ့နော်120 230 300တမောတစည်းကိုအလကားပေးမယ်ဆိုတဲ့အစီအစဉ်ဖြစ်လာအစမမြန်မာနိုင်ငံကိုပေးမယ်ဆိုပြီးတကယ်နှစ်နှစ်ကလုတ်ပါတယ်လုတ်တော့ကျွန်တော်စာယူပြင်စမှာအဲ့တမောသာကျွန်တော်ရလိုက်တယ်ဆိုရင်နောက်ထပ်10 20 300ရတဲ့တမောမျိုးမြန်မာနိုင်ငံရဲ့မျိုးဝင်ဆွဲတဲ့ကိစ္စဟာဒီ public လုပ်ငန်းတွေကိုငွေကြီးငွေကုန်ကြေးကျအခံပြီးတော့လုပ်ဆရာမလို့ပဲနဲ့ကျွန်တော်ကိုလူကိုလည်းပညာရမယ်ဆိုတဲ့အပိုင်းကတော့လွတ်လွတ်သွားတယ်ပေါ့နော်ဒါပေမဲ့လည်းဒီကုလသမဂ္ဂအစီအစဉ်အောက်မှာကျွန်တော်တက်နိုင်လောက်ဆက်ပြီးကြိုးစားပါမယ
်ဟုတ်ကဲ့
အဲ့ဒါလေးပြင်ဆင်နေပ
ါဟုတ်ကဲ့ပါဆိုတော့ခြုံပြီးပြောရလို့ရှင်ပေါ့နော်2021ခုနှစ်အတွင်းမှာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်ဗာများအကျိုးကျေးဇူးရှိပါတယ်ဒီသုတေသနနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့အခုလက်ငင်းပြည်သူတွေကခံစားမယ့်ဟာတော့တခုမှမရှိပါဘူး။ဘာလို့မြင်တဲ့အတိုင်းပဲအလုံးပြည်ကြတဲ့အတိုင်းပဲဘာမှလုံးလို့မရအောင်ဆိုဒါပေမဲ့ကျွန်တော်တွေအားလုံးဒီတွင်းမှာရှိတဲ့ CDM ဆရာဆရာမတွေကပြပမှာရှိတဲ့မြန်မာတွေနဲ့ဒီတကဘာလုံးကမြန်မာအပြည့်ရဲ့မြန်မာပြည်ငြိမ်းချမ်းဖြစ်ဖို့အတွက်ကိုလုပ်ပေးနိုင်ကြတဲ့ပညာရှင်တွေအကုန်စုပြီးတော့ပြင်ဆင်နေတဲ့အပိုင်းလေးတွေကမကြခင်မှာအခွင့်အရေးငြိမ်းချမ်းဖြစ်သွားတဲ့အခွင့်အရေးတွေပေါ်လာမယ်ဆိုတဲ့အပိုင်းကိုပြောချင်ပါတယ်။ဆိုတော့ရပ်မနေပါဘူးအားလုံး
။ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမိုးကျော်ရှင
်ဟုတ်ကဲ့ပါခင်ဗျ
2021ခုနှစ်အတွက်တိုက်ပိုင်နဲ့မြေပြင်ရာဆိုင်ရာမြန်မာနိုင်ငံအတွက်တက်ဖြစ်တော်မူပြီးတော့ဂျပန်နိုင်ငံအနော်ဘုံမိတိုက်ပိုင်နဲ့မြေပြင်ရာဆိုင်ရာဒေါက်တာမိုးကျော်ကိုပြောပြပေးပါတယ
်ဒေါက်ခင်မျိုးသက်စီစဉ်တက်ဆက်တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ Internet ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကနေလည်းထုတ်လွှင့်ပြီးတာခုလိုအစီအစဉ်တွေသတင်းတွေကိုအချိန်မရွေးနားဆင်ကြည့်နိုင်ဖတ်နိုင်ပါတယ်ရှင်အခုတော့ဒီ31ရက်တောက်ကြနေ့ညပဲအစီအစဉ်တွေအဆုံးသတ်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းကတလှည့်ကြေညာပေးပါဦးမရှင
်။အကြောင်းရင်းနိုင်ငံမြန်မာနိုင်ငံအတွဲ2021ခုနှစ်ကုန်ဆုံးပြီး2022ခုနှစ်ထဲဝင်ရောက်တော့မှာဖြစ်ပေမဲ့စစ်တပ်ကအနာသိမ်းထားတဲ့မြန်မာနိုင်ငံမှာနှစ်တကူဂျူဇူဝဲတွေလုပ်ဖို့ပြင်ဆင်ထားတဲ့သတင်းတွေမကြားပါဘူး။ဇယနာဒီမူကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ရန်ကုန်မြို့နယ်နိုင်ငံတွင်းတခြားဒေသတချို့မှာဒီကနေ့ရှိခဲ့ပါတယ်။ရာပြည်နယ်ဒီမိုဆိုမှာစစ်ကောင်စီကဒီကနေ့တိုက်လေယာဉ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ည9နာရီပောင်းကျင်လောက်ကရန်ကုန်မြောက်ကလာပါမြို့နယ်ကရဲစခန်းတစ်ခုထဲလက်ပစ်ဗုံးနဲ့ပစ်သွားပြီးတဲ့နောက်အပြန်အလှန်ပြစ်ခတ်တာတွေရှိခဲ့ပြီးရဲတွေကရက်ကွက်တွေထဲထိဝင်ပစ်တယ်လို့ဒေသခံတူက VOA ကိုပြောပါတယ်။ကမ္ဘာတစ်ဝန်းနိုင်ငံများပြားမှာ2021နှစ်တိကျူဆူပွဲတွေမလုပ်ဘဲပြစ်ခတ်ထားပေမဲ့ဩစတြေးလျနဲ့နယူးဇီလန်တို့လိုနိုင်ငံတွေမှာနှစ်သစ်ကျူစုဘွဲကိုအကန့်အသတ်နဲ့လုပ်ခဲ့ကြသလိုအမေရိကန်ပြည်ထောင်စုမျိုးကြီးတို့ချို့မှာလည်းအကန့်အသတ်နဲ့နှစ်သစ်ကျူစုဘွဲတွေလုပ်ဖို့အစီအစဉ်ထားကြပါတယ်။ဒီနိုင်ငံမှာဂျာလာဝီနီကပြည်တွင်းမှာရင်ကိုဗစ်ရောဂါကူးစက်သူ166ယောက်ရှိခဲ့တယ်လို့ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
Now so yeah the go to Jordan China big it our shin. Few in your mama December 30th season we got a deal babeshin. A kunya dread season tolo ye muga masumo chibiro subbi engineer regaro Nashwan Kelly PJ Elliot Duke Chibari. Few a break that we allo, say Aja Muri, Ninja Muri, Yashi Kanzana, Natong Nasan Nip Dip Chibazilo, Few in your mama midazugani biro sumongan found like barishin. Few a season we go chishu nasin abide at Dragula Jesu Jamari, Jama Sumia Mamashin.
This program has come to you from the Voice of America, Washington.